Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2023ခုနှစ် March လ26ရက်နေ့တနင်္ဂနွေနေ့မနက်ဖြန်အံလွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လင်းနေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လင်းနေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အံလွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးတော်နဲ့အတူပြောပြပေးမှာပါကရင်ပြည်နယ်ထဲမှာတိုက်ပွဲတွေပြင်းထန်နေပြီးတော့မြောက်ဝတီမှာတော့ညမထွက်အမိန်ထုတ်ပြန်လိုက်ပါတယ်ယူကရိန်းမှာတော့ရုရှားတွေကသူတို့ရဲ့စစ်စင်ရေးပုံစံကိုပြောင်းလဲနေတယ်လို့ဗြိတိန်ထောက်လှမ်းရေးကပြောပါတယ်အမေရိကန်တောင်ပိုင်းမှာတော့လေဆင်နှမုံတန်းကြောင့်တေဆုံးရသူက20ကျော်နေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုစုံမိုးတော်ရေး
โอเคပါခင်ဗျာအဲ့လိုထူးခြားတဲ့သတင်းလေးအပြီးမှာတော့သတင်းပေးဖို့ကြက်နဲ့အသက်ရှင်ကဏ္ဍတွေကိုဇက်တိုက်ထုတ်လင်းသွားဖို့စီစဉ်ထားပါတယ်သတင်းတွေမကြမီပါပဲကျွန်တော်တို့သတင်းတွေကိုဥစွာတင်ပြပေးမှာဖြစ်ပါတယ်သတင်းတွေအပြီးမှာတော့အသက်ရှင်ကဏ္ဍတွေနဲ့သတင်းပေးဖို့ကြက်တွေကိုဇက်တိုက်ထုတ်လင်းသွားမှာဖြစ်ပါတယ်မလဆန်းကစတင်ခဲ့တဲ့အာဏာသိမ်းစစ်ကောင်စီရဲ့ကြားပြည်နယ်ထိုးစစ်အတွင်းမှာစစ်ကောင်စီဘက်ကယာကနန်းနဲ့ချီထိခိုက်ဒဏ်ရာရရှိသိကြခဲ့တာရှိတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောဆိုပါတယ်။မကြမီပဲအဖြစ်အဆုံကိုတင်ပြပေးမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ဒုအသံဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအာရှနိုင်ငံရေးလေယာဉ်စီးပွားသတင်းများဥရုယာသီနဲ့အနာဂတ်ကမ္ဘာစတဲ့အဖက်စင်ကန္ဓာတွေကိုဇက်တိုက်တင်ပြသွားမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ကတင်ပြပေးမှာပ
ါ။ရုရှားဟာယူကရိန်းစစ်ပွဲအတွင်းမှာ2023 January လကအစတင်ခဲ့တဲ့အထွေထွေထိုးစစ်ရဲ့ရက်လာဟာမတိကျတဲ့အတွက်ခံစစ်ကိုဦးစားပေးတဲ့စစ်စင်ရေးပုံစံကိုပြောင်းလဲလာနေတယ်လို့ဗြိတိန်ထောက်လှမ်းရေးဌာနကလည်းစနေနေ့ကပြောကြားလိုက်ပါတယ်။တချိန်ထဲမှာပဲယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီကတော့ဒီကနေ့ကယူကရိန်းအတွက်အဆုံးဖြတ်ကာလဖြစ်တယ်လို့အရာရှိ334ရက်ပါဝင်တဲ့ဗိုလ်တင်နန်းဆင်းဝင်းမှာပြောကြားလိုက်ပါတယ
်။
ယူကရိန်းပြည်သူတွေကိုကျူးကျော်တိုက်ခိုက်တဲ့ရန်သူတွေကိုကျွန်တော်တို့အနေနဲ့ခွင့်လွှတ်မှာမဟုတ်ပါဘူး။တည်ဆုံဒဏ်ရာရခဲ့တဲ့ယူကရိန်းပြည်သူတွေအတွက်ကျူးကျော်တိုက်ခိုက်တဲ့ရန်သူတွေကိုခွင့်လွှတ်မှာမဟုတ်ဘူးဆိုတာကိုသိထားပါလို့သမ္မတဇယ်လန်စကီကပြောကြားခဲ့တာဖြစ်ပါတယ်။ယူကရိန်းလွတ်လပ်ရေးနဲ့အချုပ်အခြာအာဏာအတွက်တိုက်ပွဲဝင်နေတဲ့နေရာမှာဒီကနေ့ကာလဟာအဆုံးဖြတ်ကာလကိုရောက်နေပြီဖြစ်ကြောင်းနဲ့ကျွန်တော်တို့အနေနဲ့ယူကရိန်းကိုကာကွယ်နိုင်နေဆိုတဲ့ပုံမှာတန်ရမဖြစ်မိပါဘူးလို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီကတောက်ချန်နဲ့ KF မြို့တော်မှာပြုတ်လုတဲ့ဗိုလ်တင်နန်းဆင်မွန်မှာပြောကြားခဲ့တာဖြစ်ပါတယ
်စစ်ပွဲတွေဖြစ်ပွားနေတဲ့ဆီးရီးယားနိုင်ငံမှာအမေရိကန်လေတပ်ကလက်တုံပြန်တိုက်ခိုက်ပြီးနောက်အီရန်ကြောတော့နောက်ခံပေးထားတဲ့လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့အသင့်အနေထားမှာရှိနေတယ်လို့စနေနေ့တုန်းကဆီးရီးယားအတိုက်ခံနိုင်ငံရေးလှုပ်ရှားသူတွေကပြောဆိုပါတယ်ပြီးခဲ့တဲ့ရက်ကအီရန်လို့ drone လို့ယူဆရတဲ့ drone နဲ့တိုက်ခိုက်ခဲ့တဲ့အတွက်အမေရိကန်ဝန်ထမ်းတို့သေဆုံးပြီးနောက်တနေ့ပါအမေရိကန်လေတပ်ကအခုလိုလက်တုံပြန်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဆီးရီးယားရှေ့ဘက်ဒေသမှာရှိတဲ့အမေရိကန်စစ်စခန်းရှိရာနေရာကို drone နဲ့တိုက်ခိုက်ခဲ့တဲ့အတွက်အမေရိကန်ဝန်ထမ်းတို့သေဆုံးပြီး6ဦးဒဏ်ရာရရှိခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့တုန်းကသမ္မတဘိုင်ဒန်ကအမေရိကန်တပ်ဖွဲ့ဝင်တွေကိုကာကွယ်ဖို့အတွက်အပြင်းထန်တုံပြန်သွားမယ်လို့ပြောဆိုခဲ့ပါတယ်။အခုလိုအမေရိကန်နဲ့အီရန်ကြောတောင်နောက်ခံပေးထားတဲ့လက်နက်ကင်တပ်ဖွဲ့တွေအပြန်အလှန်ပစ်ခတ်မှုတိုက်ခိုက်မှုတွေဟာဒီတစ်ချိန်တည်းမကပါဘူးမကြာခဏပြစ်လည်ရှိပါတယ်အခုလိုတိုက်ခိုက်မှုတွေကြောင့်အရှေ့အလယ်ပိုင်းဒေသအတွင်းတင်းမာမှုတွေရော့ကျစေဖို့ကြိုးပမ်းချက်တွေအပေါ်ထိခိုက်မှုတွေရှိနိုင်တယ်လို့အကဲခတ်တွေကတော့ပြောဆိုထားပါတယ
်အမေရိကန်ပြည်ထောင်စုမှာတော့ Texas ပြည်နယ်ထဲမှာကုန်းထင်းယထာအလုံးပိတ်တွဲတွင်းမှာတည်ဆုံနေတဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူလို့ယူဆရသူနှစ်ဦးရဲ့ရုပ်လောင်းကိုတောက်ကြနေမှာတွေ့ခဲ့တယ်လို့တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။တစုံတစ်ယောက်ကနေတယ်လီဖုန်းခေါ်ပြီးတော့သတင်းပေးခဲ့တဲ့အတွက်တာဝန်ရှိသူတွေက Texas ပြည်နယ် Nippon မြို့အနားကမှာယထားကိုရပ်တန့်ပြီးရှာဖွေခဲ့ရမှာ container လို့ခေါ်တဲ့အလုံးပိတ်ကုန်တင်တွဲထဲမှာတည်ဆုံနေသူနှစ်ဦးနဲ့တခြား73ဦးကိုတွေ့ရှိခဲ့တာဖြစ်ပါတယ်။တယ်လီဖုန်းခေါ်ဆိုသူကဘသူဘယ်ဝါဖြစ်တယ်ဆိုတာကိုစုံစမ်းနေစေဖြစ်ပါတယ်။အသက်ရှင်သူ73ဦးထဲက5ဦးဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ပြောပါတယ်။အလုံးဟာမွန်းချက်ပြီးရေးတဲ့ခန်းချောင်နေတာတွေ့ရပါတယ်။သူတို့အလုံးဟာရွှေ့ပြောင်းဝင်ရောက်လာသူတွေလို့ယုံကြည်ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်လက်စုံစမ်းနေစေလည်းဖြစ်ပါတယ်။
ဒါစင်နဲ့ချီတဲ့လေစီဒုက္ခအသည်တွေကိုမြေထဲပင်လယ်ထဲကမဲလ်တာနိုင်ငံအနီးမှာနိုင်ငံတကာရေပိုင်နယ်ထဲမှာစနေနေ့မနေ့ကသူတို့ကိုကယ်ဆယ်သူတို့ရဲ့ကယ်ဆယ်ရေးသင်္ဘောကတွေ့ရှိခဲ့တယ်လို့အရေးပေါ်ကူညီရေး NGO အဖွဲ့ကပြောဆိုပါတယ်ပေ40အရှိလောက်ရှိတဲ့ဆက်လီထဲမှာလိုက်ပါလာသူ88ယောက်ကို NGO အဖွဲ့ရဲ့ life support အသက်ငယ်လေးလို့အမည်ပေးထားတဲ့သင်္ဘောနဲ့ကယ်ဆယ်ခဲ့တယ်လို့ပြောဆိုပါတယ်အဲ့ဒီတိုင်းမှာလူကြီးမိဘတွေမပါတဲ့ကလေး28ဦးနဲ့အမျိုးသမီး3ဦးပါဝင်ပါတယ်။သူတို့ဟာအာဖရိကဆဟာရာဒေသနိုင်ငံတွေကဖြစ်ပါတယ်။လောလောဆယ်မှာမဲလ်တာတာဝန်ရှိသူတွေကကူညီကယ်ဆယ်ရေးလုပ်တာမျိုးဒါမှမဟုတ်ဘဲစိတ်ကားမှာကတ်ခွင့်ပြုမယ်ဆိုတာမျိုးမရှိသေးဘူးလို့ကယ်ဆယ်ရေး NGO အဖွဲ့ကပြောဆိုပါတယ်။လေစီဒုက္ခသည်တွေကိုတင်ဆောင်လာတဲ့ life support တင်မောဟာအခြားအကူတင်မောနှစ်စီးရှိရာနေရာကိုဥတီခုံပေါင်းနေပါတယ်။မဲလ်တာကျွန်းဟာလူဦးရေ9သိန်းကျော်လောက်ရှိတဲ့မြေထဲပင်လယ်တွေကနိုင်ငံဖြစ်ပြီးအီတလီနိုင်ငံမှဆစ်စလီကျွန်းနဲ့မြောက်အာဖရိကကမ်းခြေအကြားမှာရှိပါတယ်။အထူးပဲကတည်းကဒါမှမဟုတ်ဆင်းရဲမွဲတွေမှုကြောင့်ရွှေပြောင်းနေထိုင်သူအများအပြားဟာဥရောပနိုင်ငံတွေကိုဥတီသွားနေပြီးမြေထဲပင်လယ်လမ်းကြောင်းဟာကမ္ဘာပေါ်မှာအန္တရာယ်အများဆုံးလမ်းကြောင်းတစ်ခုဖြစ်တယ်လို့နိုင်ငံတကာရွှေပြောင်းနေထိုင်သူများအဖွဲ့ IOM ကပြောဆိုထားပါတယ်။
ကန်တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနဲ့မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
်ဒီဝေအမေရိကန်တိုင်းကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကရင်ပြည်နယ်မြဝတီကျုံတူကောက်ခရီမြို့တွေမှာစစ်ကောင်စီတပ်တွေနဲ့တစ်ဖက်မှာကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်တပ်တွေပါဝင်တဲ့ပူးပေါင်းတပ်ဖွဲ့တွေကြားစနေနေ့ကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကလည်းည10:00နာရီကနေမနေ့4:00အထိညမထွက်ရအမိန့်ကိုထုတ်ပြန်လိုက်တယ်လို့ဒေသခံတူက VOA ကိုပြောပါတယ
်။ကရင်ပြည်နယ်မြဝတီမြို့ဒီကျုံတူတို့ကလည်းအဲဒီမှာဒီလိုတွေကမဆွဲလို့ထုတ်တာလား။ည10:00နာရီနဲ့4:00အခုည10:00ဒီလောက်တရားကြီးစာကြီးဖြစ်နေတာ10:00ခွေးတူပါနော်ညဝက်တစ်ခေါက်15မိနစ်တစ်ခေါက်အဲ့ချက်ချင်းကြီးဖြစ်နေတော့ဒီနေရာဒီနေရာကြီးကြားတယ်လို့မသိကြားတာတော့ကြားတယ်ပြီးရလူကပြီးဖို့ကပြီးမင်းကဖြစ်ဘာလို့ကြတယ်လို့ပြင့်နေတယ်လို့မသိကြားတာကြားနေ
KNLA PDF ပူပေါင်းတပ်ဖွဲ့တွေဘက်ကနေကြားပြစ်စစ်ကြောင်းမှုဘုံမှုကြော်တက်ကလည်းတိုက်ပွဲတွေဖြစ်နေတဲ့အတွက်ကြောင့်မြဝတီမြို့မှာကျုံတိုးမြို့ဘက်ကိုအရက်သားတွေဖြတ်တန်းသွားလာတာမလောက်ကြဖို့အတွက်ကြေညာချက်ထုတ်ပြန်ပါတယ်။မတ်လ25စနေနေ့မှာဖြစ်ပွားတဲ့နှစ်ဖက်တိုက်ပွဲတွေအတွင်းလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်လေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်တေဆုံးတန်ရသူတွေရှိနေပြီးတော့မြဝတီမဲဆောက်ချစ်ကြီးတရအမှတ်1ကိုလည်းယာယီပိတ်ထားတာပါ။စနေနေ့ညမှာလည်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိပေမဲ့မြဝတီကပြည်သူတွေကတော့ညမထွက်ရအမိန့်ကြောင့်ထွက်ပြေးလို့မရဘူးဖြစ်နေတယ်လို့လည်းပြောဆိုကြပါတယ
်အမေရိကန်ပြည်တော်စုမစ္စစ်ဘီမီနဲ့ပြည်နယ်အတွင်းတောက်ကြနေကလေဆင်နှမောင်းတိုက်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ24ဦးသေဆုံးက4ဦးပျောက်ဆုံးနေပြီးဒါဇင်နဲ့ချီဒဏ်ရာရရှိခဲ့တယ်လို့အရေးပေါ်တုံ့ပြန်ဆောင်ရွက်ရေးဌာနတာဝန်ရှိသူတွေကစနေနေ့မှာအတည်ပြုပြောဆိုခဲ့ပါတယ်လေဆင်နှမောင်းတိုက်ခတ်ခဲ့ပြီးကောက်သီးလုံးလောက်ရှိတဲ့မိုးသီးတွေကြွေကြခဲ့ပါတယ်မုန်တိုင်းတန်ကြောင့်အိုးအိမ်တွေပျက်စီးသွားသလိုလျှက်စစ်မီးတွေလည်းပြတ်တောက်နေပါတယ်။လေမုန်တိုင်းဟာတောင်ပိုင်းပြည်နယ်တွေဘက်ကိုဆက်လက်ရွေ့လျားသွားပါတယ်။လေဆင်နှမောင်းတိုက်ခတ်သွားတဲ့နေရာတွေအတွင်ကူညီကယ်ဆယ်ရေးနဲ့ပျောက်ဆုံးသူတွေရှာဖွေဖို့အတွက်ဒေသဆိုင်ရာနဲ့ပြည်နယ်ကယ်ဆယ်ရေးအဖွဲ့တွေကိုဆေလွတ်ထားတယ်လို့ Mrs. B ပြည်နယ်အရေးပေါ်ကယ်ဆယ်ရေးဌာနက Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်။ကျေးလက်မြို့ပြနှစ်ခုဖြစ်တဲ့ Silver City နဲ့ Rolling flock မျိုးတွေမှာလေဆင်နှမောင်းဟာတနအီကိုမိုင်80နှုန်းနဲ့အားပြော့သွားခြင်းမရှိဘဲဖြတ်တန်းတိုက်ခိုက်ခဲ့တဲ့အတွက်အကြီးအကျယ်ပျက်စီးသွားခဲ့ပါတယ်။တေဆုံးတန်ရာရသူတွေအရင်အတွက်ဟာဒီတက်ပိုတိုးလာနိုင်သေးတယ်လို့လည်းကယ်ဆယ်ရေးဌာနတာဝန်ရှိသူတွေက Twitter လူမှုကွန်ရက်မှာဖော်ပြထားပါတယ်ခင်ဗျာ VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လဲအစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရတာပါ။သတင်းတွေကိုတော့ဒေါခင်မျိုးသက်နဲ့အတူပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တပုတ်ကိုဥစွာတင်ပြမှာဖြစ်ပါတယ်။စစ်ကောင်စီရဲ့ March 10ရက်နေ့ကစခဲ့တဲ့ကြားပြည်နယ်ထိုးစစ်အတွင်းပြင်းထန်တဲ့တိုက်ပွဲတွေနဲ့အတူရွာတွေမိလောင်ပြီးရွာသားတွေထိခိုက်သေဆုံးခဲ့ရသလို စစ်ကောင်စီဘက်ကလည်းအကြအဆုံးများတယ်လို့ဒေသခံတပ်ဖွဲ့တွေကပြောဆိုပါတယ်ဒီသတင်းပတ်အတွင်းစစ်ကောင်စီတပ်ဖက်ကဒီမော့ဆိုမြို့ဒေါတမကြီးရွာမှာ90ကျော်လောက်သေဆုံးပြီး50ကျော်လောက်ဒဏ်ရာရရှိခဲ့သလိုစွန့်ပစ်ခဲ့တဲ့လက်နက်ခဲယမ်းတွေကိုလည်းသိမ်းဆီးရမိခဲ့တဲ့အကြောင်း KNDF ကရင်နီအမျိုးသားကာကွယ်ရေးတပ်ကလူမှုကွန်ရက်မှာပုံနဲ့တကွကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်အခြေအနေမှန်တွေကိုသိရှိရဖို့စစ်ကောင်စီပြောခွင့်ရကိုမေးမြန်းမှုဆက်သွယ်စူးစမ်းခဲ့ပေမဲ့မရခဲ့ပါဘူးအပြည့်အစုံကိုတော့ကိုဝင်းမင်းကဆက်ပြီးပြောပြမှာပ
ါဟုတ်ကဲ့ဒီလက်လက်တွေတင်ထားတဲ့ပုံတင်ထားတာနဲ့အခုနောက်ဆုံးအခြေအနေပေါ်KNDF ဥက္ကဋ္ဌခွန်ဘီတူက
ကျွန်တော်တို့ဒီဂရနီပြင်ပြပြင်းနဲ့ဖက်မှာတော့စစ်ကောင်စီဖက်ကဒိုးစစ်ပေါ်ပေါ်တော့ဒီပြင်ပြင်းသထန်လုပ်နေတယ်ကြေးရွာတွေကိုမိရှူတယ်ရတားတွေကိုတပ်ဖြတ်တဲ့ဟာကတော့ဒါမြင့်မြင့်ကိုသိပေါ့နော်တော်ရမကြီးကြေးရွာကိုလည်းဟိုပုံကျဲပြီးမှပေါ့နော်ကြေးရွာအင်ချေပေါင်းတရားကျော်ပေါ့နော်ဒါမီလောင်ပျက်စီးနေတယ်ပေါ့နော်ဒါအတမဲ့တပြိုင်နက်ထဲမှာပဲဒီသိုးစီကြောင့်မလို့ဒီစီကောင်စီဖက်ကထိနာမှုတွေများပြားလုံးနေပေါ့နော်ဒါကဒီရရှိထားတဲ့လက်နေတွေကျဆန်းနေဖြစ်ပါတယ
်အခုလိုတိုက်ပွဲဖြစ်ခဲ့တာကိုမေးရမှာအမိမဖော်လို့တဲ့ KNDF ဘဟုသတင်းနဲ့ပြန်ကြားရေးတာဝန်ရှိသူက
စီကောင်စီနဲ့အပြင်းထန်တိုက်ပွဲတွေဖြစ်တဲ့နေ့ရက်20ရက်နေ့နဲ့23ရက်နေ့တွင်ပေါ့နော်အဲဒီမှာတိုက်ပွဲကြီးကြပ်ဖြစ်တယ်ကျွန်တော်တို့ဖက်ကသိုးစီတွေတက်တော့တဲ့အချိန်မှာစီကောင်စီဖက်ကလေကြောင်းကိုအလုံးကျွန်းတော့ဆောက်တုံးနေပြီးတဲ့ခါမှာတနက်ကြီးတွေဆက်မပြတ်တုံးနေပါလိမ့်ဒီလိုပြစ်ခတ်တိုက်ခိုက်ခဲ့တာကဒီတပ်ဖွဲ့တွေမှာတော်တော်လေးပြင်ထန်တဲ့နေရာတစ်ခုမှရှိရပါလိမ့်ဒီနေ့တော့တိတိတပ်ဖွဲ့မရှိပါလိမ့်ဒါပေမဲ့စစ်ကောင်စီဖက်ကတွေမှဒီတပ်ဖွဲ့ဖြစ်ခဲ့တဲ့နေရာတွေကိုလည်းဒီပြတာမျိုးတွေတိုင်နေကင်ထားမျိုးတွေရှိရပ
ြအခုလိုပြင်ထန်ခဲ့တဲ့တိုက်ပွဲတွေနှစ်ဖက်ထိခိုက်ကြဆုံမှုကိုမေးရမှာဒီ KNTF ပြန်ကြားရေးတာဝန်ရှိသူကပဲ
အထိခိုက်နေဆုံးဖြစ်အောင်ကျွန်တော်တို့လုပ်ကြရင်လည်းပဲတပ်ဖွဲ့တွေမှာကျွန်တော်တို့ဖက်ကပူပေါင်းတက်ခါကပါလေ၅ဦးကြဆုံးခဲ့တယ်ကျွန်တော်ရဲ့ပေါ်ပြီပေါ့ဒါပေမဲ့ကျွန်တော်တို့ပြန်ပြန်တိုက်ခိုက်မှုမှာဒုစစ်ဆင်မှုမှာကျွန်တော်ချင်းသားဒီစစ်ကောင်စီအကြဆုံးအများကြီးရှိတယ်ဒီအခါမှာတန်ရရလည်းတော်လေးများတယ်ပေါ့ဒီ20ရက်နေ့ရ23ရက်နေ့ဒီဒေါ်မကြီးထွက်မှဖြစ်တဲ့တပ်ဖွဲ့တွေမှာတော့90လောက်တည်တယ်50နဲ့ထပ်ပေါ့လေဒီခိုက်တန်ရရပြီးတော့သူတို့ပြန်ဆွဲသွားတယ်ပေါ့အ
ဲ့ဒီတော့ဘာကြောင့်စစ်ကောင်စီဘက်ကအခုလိုထိနာပြီးKNDF ဘက်ကတော့ထိခိုက်မှုနည်းခဲ့ပါလေလို့မေးရမှာဒီပြန်ချိုက်တာဝန်ရှိသူကပဲ
အဓိကကျွန်တော်တို့ဒီနေရာဒေတာတွေကကျွန်တော်တို့ကလည်းညီချင်းမှုပို့ရှိတယ်ဒီတဲ့ခါမှာကောင်းတဲ့ဒီဟာတွေကိုကျွန်တော်တို့ကောင်းမွန်တဲ့ထိုးစစ်ဆင်နိုင်တဲ့ဒီဟာတွေကိုကျွန်တော်တို့လုပ်နိုင်ခဲ့တယ်ပေါ့လေ
ဒီကြဆုံးထိခိုက်တဲ့အရေးအတွက်ကမြန်မာစစ်တပ်ကဒီတရားပြည်နယ်ထဲမှာဒုတိယအများဆုံးကြဆုံးမှုလို့ KNPP KND မြို့သားထွတ်တယ်ပါတီပြောခွင့်ရတွင်မှုတစ်စောတင်ရကထောက်ပြပါတယ
်ဒီတော့မှကြီးတိုင်ပွဲရတော့စစ်ကောင်စီဖက်ကအကြဆုံးဒုတိယအများဆုံးတိုက်ပွဲပဲဖြစ်ပါတယ်အများဆုံးကတော့ဒီ2021ခုနှစ်တော့60ကံမှဖြစ်တဲ့ဟိုလင်ခွေးတဲ့မှဖြစ်တဲ့တိုက်ပွဲပါပဲ
အဲ့ဒီတော့ကရန်သူကအထက်သေးတယ်လို့ပြောလို့ရတယ်အဲ့ဒီတော့ကလေအဆင်ပြေရှိသေးတယ်နောက်မှအနေတည်းလည်းပြည်စုံမရှိကြသေးဘူးသို့တော့လူထုတွေကအများကြီးပါနေတယ်နော်လည်းလည်းရန်ထောင်းပါညာဆက်လို့ဖြစ်ဖို့ပါတော့အဲ့ဒီချီတက်ချွတ်တဲ့ဟိုလူထုတွေဖြစ်နေတယ်ပေါ့နော်ဆိုတော့နော်ဟိုတနေကိုလည်းဖြစ်တယ
်တကယ်တော့အခုတစ်ခေါက်တိုက်ပွဲတွေကရှေ့မှာပိုပြင်းထန်လာနိုင်ပြီး AP မေလာလောက်ထိရော့ဖို့အနေထားမရှိတာကြောင့်ဒေသခံတွေအနေနဲ့စစ်ဆောင်ဖို့နဲ့ရိတ်ခါတွေကြိုးစုဆောင်ထားဖို့အရေးကြီးလာပြီလို့ခွန်ဗီဒီယိုကအကြံပြုခဲ့ပါတယ်ခင်ဗျ
ဒါကတော့ကြားပြည်နယ်အတွင်းအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့တွေရဲ့ထိုးစစ်အကြအဆုံးများတဲ့တိုက်ပွဲတွေအကြောင်းကိုဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ်။ဆက်လက်ပြီးတော့ဒုအသံအစီအစဉ်ကိုတင်ပြပါအောင်မယ်။စစ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကင်စန့်ကျင်ဒေါ်လာမှုတွေကြဲကြဲပြန့်ပြန့်ပေါ်ပေါက်လာခဲ့သလိုဒီလိုလက်နက်ကင်ဒေါ်လာနေကြတဲ့ PDF တပ်ဖွဲ့တွေနဲ့ဆက်ဆက်မှုငွေကြေးထောက်ပံ့မှုတွေနဲ့ဆွဆွဲခံရပြီးဖမ်းဆီးထောင်ချခံရသူတွေလည်းရှိပါတယ်။တချို့ကမှားယွင်းဆွဆွဲခံရပြီးနှစ်ရှည်ထောင်နှံချခံရတာတွေလည်းရှိတဲ့အကြောင်းဒီတပတ်တို့အတန်အစီအစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတိပြတ်တင်ဆက်ထားပါတယ
်။ကိုဒီလောက်ကြီးကြီးမားတဲ့ဟာတွေကမလုပ်ထားတဲ့အတွက်ဘယ်လိုလုပ်ရေးဖြစ်ရမလဲဆိုတော့လက်မခံနိုင်ဘူးနော်
။အဒီဟိုကလေးအကမလေးဆိုလို့ရှိရင်ဖြူလာနေနေလေးတဲ့မှာအပိတ်ချတာဆိုလို့ရှိရင်ပြောမဆိုရှိရင်သူငွေလှူတဲ့ပမာဏနဲ့ချလဲထက်တာနဲ့ဘလို့မှတော့မဆက်ဆက်မှုဖြူတယ်
ဆရာနာတိတ်မှုကိုနှီးမျိုးစုံနဲ့ခုခံတော်လှန်နေကြတဲ့အထက်မှာတချို့ကတော့သူတို့ရဲ့အစိုးရဝန်ထမ်းအလုပ်ကိုထွက်လိုက်ကြသလိုတချို့ကလည်းလက်နက်ကင်လမ်းစဉ်ကိုရွေးချယ်ခဲ့တာတွေလည်းရှိပါတယ်။အများစုကခုခံတော်လှန်နေကြတဲ့အဖွဲ့တွေကိုငွေကြေးထောက်ပံ့ပေးနေကြတာပါ။စစ်တပ်ကဘဏ်ငွေလွှဲပြောင်းတွေကိုပုံမတင်ချက်စွာစောင့်ကြည့်လိုက်တဲ့အခါမှာတော့ဒီနီလန်ဟာလည်းအနေရရှိလာပြီးရလက်အနေနဲ့အပြစ်မဲ့ပြည်သူများစွာဟာထောင်ကျခံရနိုင်ခြင်းညှားလာခဲ့ပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွေရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Hero Dero ကတင်ဆက်တာဖြစ်ပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ကွာ
ခုမနေ့
ရဆိုရင
်တစ်နှစ်ပြည့်ခဲ့တာပေါ့နော်မနေ့ရဆိုရင်တစ်နှစ်ပြည့်ပြီလေ PDF ကိုထောက်ပံ့နေဆိုပြီးတော့ငွေကြေးခွာနဲ့ဖမ်းဖို့လာတယ်ဆိုပြီးတော့သူ့ကိုရဲစခန်းမှုဥယေဆောင်ကလာဖမ်းသွားတာသူအိမ်မှာရှိနေတော့ကကိုဗစ်ဖြစ်နေရလေကျန်းမာရေးမကောင်းလို့ဆေးကုနေရအဲ့ဒီအချိန်မှာပဲလာဖမ်းသွားတာ
စကိုင်းတိုင်းခန်းဒီမျိုးကအသက်28နှစ်ရွယ်အမျိုးသမီးဖြစ်တဲ့မမီမီဟာလွန်ခဲ့တဲ့နှစ်တုန်းကခန်းဒီမျိုးကသူ့နေအိမ်မှာပဲဖမ်းဆီးခံခဲ့ရတဲ့အကြောင်းမမီမီရဲ့မိသားစုဝင်တူကဝန်လဲစွာပြောပြခဲ့တာပါသူဖမ်းခံရချိန်မှာကိုဗစ်ကူးစက်ခံနေရပြီးအချုပ်ထဲမှာတင့်တော်တဲ့ဆေးကုသခွင့်မရလို့သတိလိမ့်မြင့်မျောတာအထိဖြစ်ခဲ့ရပါတယ်မမီမီကအလှပြင်ဆိုင်ဖွင့်ထားတဲ့တာမန်အရက်သူတူဖြစ်ပြီးတော့မိသားစုကိုထောက်ပံ့နေတဲ့သူတူပါအဖမ်းမခံရခင်3လလောက်အလိုကသူ့ရဲ့ KB အကောင့်ဟာအသုံးပြုခွင့်ပိတ်ပင်ခံခဲ့ရပါတယ်အဲဒီနောက်ပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တဦးကို KP ကနေတဆင့်ငွေ9000ကျပ်ထောက်ပံ့ခဲ့တယ်လို့စွပ်စွဲခံခဲ့ရပြီးသူဖမ်းဆီးထိန်းသိမ်းခံရရပါတယ်။သူ့ရဲ့မိသားစုတွေတီးခဲ့ရတာကအွန်လိုင်းကနေ PDF တဦးကိုချိတ်ဆက်ပြီးငွေကြေးထောက်ပံ့မှုပြောဆိုကြရမှာငွေလက်ခံသူရဲ့ဖုန်းနံပါတ်ဟာမမီမီဖုန်းနံပါတ်ဖြစ်နေခဲ့ပါတယ်။ဒါပေမဲ့မမီမီရဲ့ငွေကြေးအကောင့်ထဲကိုပတ်စံလွှဲခဲ့တာမျိုးမရှိခဲ့တာကြောင့် PDF ကိုငွေကြေးထောက်ပံ့တယ်ဆိုတာဟာစွပ်စွဲချက်တစ်ခုသာဖြစ်ပြီးတော့အမှန်တကယ်မထောက်ပံ့ခဲ့ဘူးလို့မိသားစုဝင်တွေကယုံကြည်ပါတယ်။မမီမီဟာခန်းဒီအချုပ်ထောင်မှာ9လကြာဖမ်းဆီးချုပ်နှောင်ခံခဲ့ရပြီးနောက် KB ကနေတဆင့်ငွေ9000ကျပ်သာထောက်ပံ့ခဲ့တယ်လို့စွပ်စွဲခံခဲ့ရပေမဲ့အကြမ်းဖက်တိုက်ဖျက်ရေးဥပဒေပုံမှန်50ညနဲ့ထောင်ဒဏ်10နှစ်ချမှတ်ခံခဲ့ရပါတယ်။ရန်ကုန်မြို့ကမနှင်းနှင်းကလည်းသူမယွန်းဆွတ်ဆွဲခံရတာကိုယုံကြည်ပေမဲ့သူ့နေအိမ်ကနေအချိန်မီရှောင်တိန်ခဲ့ရပါတယ်။သူ့ရဲ့ KB အကောင့်ကိုအကြောင်းပြချက်မရှိပိတ်ပင်ခဲ့ပြီးနောက်တမောစာဘဏ်ကိုအကြောင်းကြားခဲ့ပေမဲ့သူ့အကောင့်ကိုဗဟိုဘဏ်ရဲ့အမိန့်ကြောင့်ပိတ်ရတာလို့သာဖြေရှင်းချက်ရခဲ့တယ်လို့ဆိုပါတယ်။အဲဒီနောက် KB အကောင့်ပိတ်ခံရတဲ့သူတွေနဲ့ပတ်သက်ပြီးဖမ်းဆီးခံရနိုင်တယ်ဆိုတဲ့သတင်းတချို့ကြားရပြီးနောက်မှာသူလည်းအခြားတနေရာမှာတင်းရှောင်နေခဲ့ရပါတယ်။နောက်တစ်နေ့မှာတော့ရဲအချို့ရောက်လာပြီးသူ့ကိုလာရှာခဲ့ကြတယ်လို့ဆိုပါတယ်။
ကိုဒီလောက်ကြီးကြီးမားတဲ့ဟာဒီကုမမလုပ်ထားတဲ့အတွက်ကိုလူငယ်ကြီးဖြစ်ရမယ်ဆိုတော့လက်မခံနိုင်ဘူးပေါ့နော်အဲ့လိုနဲ့ကျမပြေးပြီးတော့နှစ်လလောက်အကြာမှာအိမ်ကိုလာရှာတယ်ပေါ့နော်ဒီလိုဟိုစစ်တပ်တော်ပေါ့ရှင်းနဲ့ရှင်းတွေပဲပေါ့နော်ရှင်းသုံးယောက်ပါတယ်အိမ်ကိုလာမိတယ်ကျမရှိလားကျမလက်ဆက်တွေ့ရှိလားပြန်ရောက်နေတယ်အဲ့လိုလုပ်ပြီးတော့တလားကျော်လောက်အကြာမှာနောက်ထပ်တစ်ခါဆက်တွေ့ရလားဆိုပြီးတော့ပြန်ပြီးတယ်
ကေဗီဇက်ပေးလို့လို့မိုဘိုင်းငွေလဲဝင်ဆောင်မှုတွေကတဆင့်တော်လိုင်းအင်အားစုတွေကိုငွေကြေးထောက်ပံ့နေဆိုပြီးဖမ်းဆီးခံခဲ့ရတာကမမီမီနဲ့မနေနေနှစ်ယောက်ထဲတော့မဟုတ်ပါဘူးသူတို့နှစ်ဦးစလုံးကငွေကြေးလှူဒန်းလာမျိုးမလုပ်ခဲ့ကြဘူးလို့ဆိုကြပါတယ်ဗဟိုဘဏ်ကနေမိုဘိုင်းငွေပေးချေတဲ့စနစ်အပေါ်ပုံမတင်ချက်တဲ့အမိန့်ကို2022စက်တင်ဘာမှာထုတ်ပြန်ခဲ့ပြီးကိုယ်ရေးအချက်အလက်မပြည့်စုံတဲ့မိုဘိုင်းငွေကြေးစည်းရင်းအကောင့်တွေကိုပိတ်သိမ်းသွားမှာဖြစ်တယ်လို့ဆိုပါတယ်အဲ့ဒီနောက်လူအများဆုံးအသုံးပြုနေတဲ့ KB အကောင့်အများအပြားပိတ်သိမ်းခံခဲ့ရပါတယ်။မမီမီတို့နှစ်ဦးစလုံးကတော့ဗဟိုဘဏ်ရဲ့အမိန့်မထုတ်ပြန်ခင်ကတည်းကဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။ KBZ ဘေးဘက်ကလည်းကိုယ့်ရဲ့ KB အကောင့်တွေမှားပြီးပိတ်ခင်ရတယ်လို့ယူဆရင်ဗဟိုဘဏ်ရဲ့ complaint email ကိုဆက်သွယ်အကြောင်းကြားနိုင်တယ်လို့ထုတ်ပြန်ပါတယ်။ဗဟိုဘဏ်ဘက်ကအကြောင်းကြားစာဘလောက်များများလက်ခံရရှိခဲ့လဲဆိုတာနဲ့ဘလောက်များများကိုဖြည့်ရှင်းပေးနိုင်ခဲ့လဲဆိုတာကိုသိနိုင်မှုဒို့အတန်ကဗဟိုဘဏ်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လက်တလောအလုပ်များနေတယ်လို့ပြန်လည်ဖြေကြားခဲ့ပါတယ်။အနာဝိုင်းနေဘက်ကပိတ်သိမ်းတဲ့ KB အသုံးပြုသူတွေထဲမှာကိုကြီးအချက်လက်ပြည့်စုံတဲ့အကောင့်တွေပါပါဝင်ခဲ့ပြီးသူတို့တွေကအချို့အကောင့်ပိုင်ရှင်တွေကိုရှာဖွေဖမ်းဆီးတာနဲ့ဖမ်းဝရန့်ထုတ်ပြီးတရားစွဲဆိုတာတွေလုပ်ခဲ့ပါတယ်။ဗဟိုဘဏ်ကထုတ်ပြန်ပြီးတပတ်အကြာမှာတော့စစ်ကောင်စီပြောခွင့်ရပုချုပ်စော်မင်းထွန်းကငွေကြေးအကောင့်တွေကိုအသုံးပြုခွင့်ယာယီဆိုင်းငံ့ထားရတာကအကြမ်းဖက်မှုကိုတားဆီးဖို့သာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ ဒါဟာစစ်ကောင်စီဘက်ကအကြမ်းဖက်ဖွဲ့ဖြစ်ကြီးညာထားတဲ့ပြည်သူ့တပ်မတော် PDF ကိုသာရည်ရွယ်တာမဟုတ်ပဲအမျိုးသားညီညွတ်ရေးအစိုးရပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH တို့နဲ့ဆက်နွယ်နေတဲ့အဖွဲ့အစည်းတွေအလုံးပါဝင်နေပါတယ်ငွေကြေးထောက်ပံ့မှုအတော်များများကိုထိန်းချုပ်လာနိုင်ပေမဲ့ငွေထောက်ပံ့လို့ဖန်ဆီးထောက်ကြခံရတဲ့သူတွေရဲ့ငွေပမာဏကိုကြည့်မယ်ဆိုရင်တော့အတော်နှဲပါတဲ့ပမာဏတွေဖြစ်နေတတ်ပါတယ်။တနင်္သာရီတိုင်းဒဝဲခရိုင်ကအသက်20ကနေ30ကျော်အမျိုးသမီးနှစ်ဦးလဲ KB ကနေတဆင့်တော်လိုင်းအင်အားစုတွေကိုမြန်မာငွေ1000ဝန်းကျင်သာရှိတဲ့ငွေကြေးထောက်ပံ့မှုကြောင့်ဖန်ဆီးခံခဲ့ရပါတယ်။သူတို့နှစ်ဦးကိုအကြမ်းဖက်ပုံမှားတွေဖြစ်တဲ့50ညာ52ကာကြီးရုံးနဲ့တရားစွဲဆိုခဲ့ပြီးထောင်ဒဏ်10နှစ်စီအသေးသေးချမှတ်ခဲ့ပါတယ်။ဒဝဲခရိုင်တပိတ်ကော်မတီကပြန်ကြားရေးတာဝန်ခံတဦးကတော့နေပါတဲ့ပတ်စံပမာဏအတွက်ပြည်နယ်အကြီးကြီးချမှတ်တာကတရားမျှတမှုမရှိဘူးလို့ဆိုပါတယ်
။အဲ့ဒီသူရငွေအနေနဲ့များများဆိုပြီးတော့ဒီလိုဒီမဆဲသောဘူးတွေပြန်မအချိုးပို့မလို့ဆိုလို့ရှိရင်50အဒီဟိုကလေးအကံမလဲဆိုလို့ရှိရင်လှူတာနဲ့နဲ့လေးလေးတမအပိတ်ချတာဆိုလို့ရှိရင်ပြောမှဆိုရှင်သူငွေလှူတဲ့ပမာဏနဲ့ခြားလက်ထက်တာနဲ့ဘလို့မှတောင်မှဆက်ဆံမှုမရှိဘူးလေ။ကျွန်တော်အမြင်ပြောလို့ရှိရင်တော့သူတို့ကဆစ်ဆစ်ပိတ်ချဆစ်မှုလားဒီမရှိဘူးလို့တော့ကျွန်တော်မြင်တယ်ဒီလိုမှဒီပုံမှန်နဲ့ဆွဲဖို့ဒီပြောထားပြီးဆိုလို့ရှိရတယ်ဒီတရားသူကြီးကလည်းအဘူးမဆိတ်တော့ဘူးကျွန်တော်တို့ဘာလို့ဆိုအားရှင်လောက်မှဒီလိုဒီတော်လည်းတတဲ့တရားစီမှာမရှိတာလေ
တို့အတန်နဲ့စကားပြောခဲ့ရတဲ့တရားလွှတ်တော်ရှေ့နေတူကတော့အကြံဖတ်တိုက်ဖြတ်ရေးဥပဒေပုံမှန်50ညမှာငွေကြေးပေါ်မူတည်ပြီးပြစ်ဒဏ်ခွဲခြားတာမျိုးမဟုတ်တာကြောင့်ဒီပုံမှန်နဲ့တရားစွဲဆိုခံရပြီးဆိုရင်အနည်းဆုံးထောင်ဒဏ်10နှစ်ကြာခံရတဲ့အခြေအနေလို့ပြောပါတယ်ဒါပေမဲ့လည်းအခုလိုငွေပမာဏနည်းနည်းလေးလှူတာအတွက်ပြစ်ဒဏ်နဲ့တဲ့အခြားပုံမှန်တွေနဲ့လည်းတရားစွဲခြင်းစွဲလို့ရနိုင်တဲ့အခြေအနေလို့တရားလွှတ်တော်ရှေ့နေကအခုလိုရှင်းပြပါရယ
်တရားစွဲအဖွဲ့အစည်းပေါ်မှာပဲမူတည်တာပေါ့နော်ပုံမှန်ဆိုရှင်တော့ဒီလိုရှင်နေစွဲခြင်းနဲ့လို့ရှင်တော့ငါ့ဘက်ကလည်းစွဲလို့ရတယ်ဘုံဘုံရှင်နဲ့အဒီဖွဲ့စည်းတရားစီရင်ကြည့်ခြင်းနဲ့ဟာရဖွဲ့စည်းနဲ့ဆက်နွယ်တယ်ဆိုပြီးတော့နောက်ဆုံးဟိုစကွန်ဒီမအမီနဆူရီယာဒါလို့ရှင်၃နှစ်ပေါ့ဗျာဒါကြောင့်ဟိုထောင်နေရသလိုဆိုရင်ဒီအများကြီးကြွားရလေးဒါမျိုးလေးလေးရတာပေါ့ခါတော့တရားတော်အဖွဲ့ကြီးဖြစ်တဲ့ရင်းလို့ဥပဒေပေါ်မှာဥပဒေပါပေါ့
ထောင်နှံ၃နှစ်ဖြစ်စေ၁၀နှစ်ဖြစ်စေသူတို့ဟာတရားမဝင်အာဏာသိမ်းထားတဲ့စစ်ကောင်စီကိုဆန့်ကျင်နေကြတဲ့တော်လှန်ရေးအုပ်စုတွေကိုအလှူငွေနည်းနည်းလေးထောက်ပံ့ခဲ့တာကြောင့်ပြစ်ဒဏ်ချမှတ်ခံရတဲ့သူတွေဖြစ်ပါတယ်သူတို့ရဲ့ဖုန်းတွေကဘဏ်အကောင့်တွေကိုစောင့်ကြည့်ခံရတာကြောင့်သူတို့ရဲ့ကိုယ်ပိုင်အခွင့်အရေးတွေချိုးပေါက်ခံခဲ့ကြရတာဖြစ်ပါတယ်။ကဘာကူလာသမဂ္ဂရဲ့လူခွင့်ရေးကြီးညာစာရန်အပိုက်စနစ်မှာတော့မိသူများမိမိရဲ့ကိုယ်ရေးကိုယ်တာမိသားစုအိမ်တို့မဟုတ်စာပေးစာယူတို့ကိုနိုင်ထက်စီနေဝင်ရောက်ဆက်ဖက်ခြင်းမပြုသင့်ပါလို့ဖော်ပြပါရှိပါတယ်။အဲ့ဒီအပိုက်မှာပဲလူတိုင်းမှာအဲ့ဒီလိုဝင်ရောက်ဆက်ဖက်ခြင်းတို့မဟုတ်တိုက်ခိုက်ခြင်းမှအကာအကွယ်ပေးပိုင်ခွင့်ရှိတယ်လို့လည်းဆိုထားပါတယ်။မြန်မာနိုင်ငံမှာတော့အာဏာသိမ်းပြီးကလေးကနိုင်ငံအကျဉ်းသားတွေအတွက်ဒီအခွင့်အရေးတွေဟာမျက်ွယ်ပြုထားခံရတဲ့အခြေအနေဖြစ်ပါတယ်။စစ်ကောင်စီလက်ထက်နိုင်ငံရေးနဲ့ဆက်နွယ်တဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတဲ့အတွက်လုံခြုံရေးအနေနဲ့ရှိတဲ့အခြေအနေတွေကပိုဆိုးလာနေပါတယ်။နိုင်ငံအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့စီးရင်မှာတော့အာဏာသိမ်းပြီးကလေးကအခုထိရှေ့နေ38ယောက်ဖမ်းဆီးခံထားရတယ်လို့ဖော်ပြပါတယ်။အခြားအမှုလိုက်ရှိနေတွေဟာလည်းဖန်ဆီးခံရမှာကိုစိုးရိမ်နေကြသလိုတရားခွင်အတွင်းမှာလည်းအကန့်အသတ်တွေများစွာနဲ့ရင်ဆိုင်နေကြပါဗျ။ခန်းဒီမျိုးကမမီမီရဲ့မိသားစုဝင်တူကတော့အမှုအတွက်ရှိနေမငါဖို့ပြောဆိုမှုတွေတောင်ခံခဲ့ရတယ်လို့ဆိုပါတယ်
။ဟုတ်ကျမတို့စစတုန်းကဆိုရှင်ဒီအမှု
ကျမတို့စစကြောင်းကဆိုတရားရအကူအညီတွားတောင်းရင်မပြောနဲ့မပြောနဲ့ကြာမှာပဲဒီအမှုကကြာမှာပဲဘာမှပြောလို့မရဘူးအဲ့လိုတွေပြောတာ။ဘာတစ်ခုမှကျမတို့မျက်နှာသာမပေးဘူး။ကျမတို့အယူခံတက်ဖို့လဲစာရွက်စာတမ်းတွေကလောက်ပြီးွားရင်ကျမဒီရှေ့မုံရွာကရှင်းနေတရားကိုမေးကြည့်တဲ့အခါမှာပတ်စံ၈သိန်းပေးရမယ်ဒါပြီးရင်လဲအောင်းနေမအောင်ဆိုတာမသေးကြဘူးတရားသူညီညီလဲစကားပြောခွင့်မရှိဘူးနောက်ပြီးတော့ရမယ်မရဘူးဆိုတာလဲတက်အပ်မပြောနိုင်ဘူး
မမီမီရဲ့မိသားစုကတော့မမီမီထောင်ကျနေစဉ်အတွင်းမိသားစုစာဝတ်နေရေးအခက်အခဲတွေများစွာနဲ့ရင်ဆိုင်နေကြရပါတယ်တရားမျှတမှုမရှိပဲပြစ်ဒဏ်ကြခံနေရတဲ့မမီမီလွတ်မြောက်ပြီးအရင်ပြန်လာကိုမိသားစုတွေကမျှော်လင့်နေပါတယ
်ကျမကတော့အမြန်ဆုံးအားလုံးကို
ကျမကတော့အမြန်ဆုံးအားလုံးအနိုင်ရပြီးတော့အမြန်ဆုံးလွတ်ငြိမ်ခွင့်နဲ့ပဲဖြစ်ဖြစ်ဘလို့ပဲဖြစ်ဖြစ်သူတရားမှမဟုတ်အားလုံးဒုက္ခရနေတဲ့လူတွေနိုင်ငံရေးအမှုရဲ့ကြနေတဲ့လူတွေအကုန်လုံးလွတ်စေချင်ပါတယ်
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနဲ့မယ်လို့ဒိုးအံအဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအံအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဒါကတော့ဒေါ်လန်ရေးကိုကူညီထောက်ပံ့နေဆိုတဲ့ဆွဆွဲချင်းနဲ့ဖန်စီထောင်ချခံထားရသူတွေအကြောင်းကိုပြောပြသွားတဲ့ဒုအတန်အစီအစဉ်ဖြစ်ပါတယ် Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ထားတာပါဆက်လက်ပြီးတော့ Democracy လူအခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ပြပါဦးမယ်ဒီတစ်ပတ်မှာနိုင်ငံရေးမဆန်တဲ့တပ်မတော်အဖြစ်ပြောင်းလဲဖို့ဆိုတဲ့အကြောင်းအရာကိုဆွေးနွေးထားပါတယ်လူမျိုးတစ်မျိုးနိုင်ငံရေးပါတီတရားရဲ့စစ်တပ်ဖြစ်ရင်မြန်မာနိုင်ငံအတွက်မကောင်းဘူးဆိုတဲ့ရှေးပြစ်ဟောတတိပေးစကားတရားကိုမြန်မာတပ်မတော်ခေါင်းဆောင်တွေဟာဂျပန်ဒေါ်လာရေးဘီခိတိတပ်မတော်ထူထောင်ကာဇကာလကတည်းကကြာပူခဲ့ကြပါတယ်။ဒါပေမဲ့လည်းအချိန်ကာလ88နှစ်ကြာပြီဖြစ်တဲ့အခုချိန်ထိတော့မြန်မာတပ်မတော်ခေါင်းဆောင်တွေဟာနာဝေးနေကြစေအတိခောက်ခဲ့အဝင်နဲ့နေကြစေပါပဲ။နိုင်ငံရေးမဆန်တဲ့တပ်မတော်တရားအဖြစ်လက်နက်ကင်တပ်ဖွဲ့တစ်ဖွဲ့ပြောင်းလဲရေးအကြောင်းကိုဒီတစ်ပတ်ဒီမိုကရေစီလူ့အခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာ CDM စစ်သားဗိုလ်ကြီးထွန်းမြတ်အောင်နဲ့ဥတည်မောင်တန်တို့ကဆွေးနွေးတင်ပြထားပါတယ
်မတ်လ29ရက်နေ့ဒေါ်လာရင်းနေ့ဤလာတဲ့ဒီဘက်မှာတော့လက်နက်ကိုင်တပ်ဖွဲ့တစ်ဖွဲ့ကိုနိုင်ငံရေးမဆန်စစ်တီတော်တွေရဲ့စစ်တပ်တရအဖြစ်ဖွဲ့စည်းရေးအကြောင်းတင်ပြဆွေးနွေးကြပါတယ်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့မြန်မာစစ်တပ်ကနေတပိတ်မောက်ထွက်ခွာလာခဲ့တဲ့ဗိုလ်ကြီးထွန်းမြတ်အောင်ဖြစ်ပါတယ်မင်္ဂလာပါဘိုးကြီ
းဟုတ်ကဲ့မင်္ဂလာပ
ါဟုတ်ကဲ့ဘိုးကြီးမြန်မာနိုင်ငံရဲ့စစ်တပ်ကိုဒါ professional လို့ပြောတဲ့စစ်တီတော်ပြီးသားတဲ့နိုင်ငံရေးမဆန်တဲ့တပ်မတော်တစ်ခုဖြစ်နေဖွဲ့စည်းဖို့အတွက်ပြောဆိုခဲ့တာက1945ခုနှစ်ထဲအစပါလေအဲ့ဒီတော့ဆိုလို့ရှိရင်မြန်မာကိုယ်စားလှယ်အဖွဲ့ပေါ့နော်ကျွန်တော်တို့ဒီမြန်မာကိုယ်စားလှယ်အဖွဲ့ကကန်ဒီလို့ခေါ်တဲ့တီယိုနိုင်ငံကကန်ဒီမြို့ကိုသွားတဲ့အခါမှာသွားပြီးတော့ကျွန်တော်တို့မြန်မာတပ်ပြော်ဖွဲ့စည်းရေးအတွက်စာချုပ်ချုပ်ဆိုကြတယ်ပေါ့နော်အဲ့ဒီတည်းမှာဟောသွားတဲ့လူကဗိုလ်ချုပ်အောင်ဆန်းဗိုလ်လဲရဗိုလ်နေဝင်းဗိုလ်စရာဒါထင်ရှားတဲ့သူတွေပေါ့နော်နောက်ခင်တန်းထွန်းဥပဖြေစောပါဦးကြီးတို့လည်းပါသွားကြပါတယ်အဲ့ဒီတည်းမှာဒီကျွန်တော်မဟာမိတ်တပ်ဖွဲ့တွေကနေမှဗိုလ်ချုပ်ကြီးစလင်းကနေမှကျွန်တော်တို့သတိပေးပါတယ်အတော့ပါပြောလဲဆိုရင်ပြန်လဲဖွဲ့စည်းမဲ့ဗမာတပ်မတော်အတွဲတဲ့ကုန်ကြစစ်ကိုနောက်ခါမှာဒါမြမဆွားကပဲကုန်ကြခါမှာဖြစ်တဲ့အတွက်ကြောင့်စစ်တပ်ရဲ့ပမာဏတိတ်ပြီးတော့မကြီးစေချင်ဘူးမကြီးမသင့်ဘူးလို့သူကပြောတယ်နောက်တစ်ချက်ကတော့ဗမာတပ်သားတွေကိုလည်းရနိုင်တယ်များလက်ခံမှာဖြစ်ပေမဲ့တခြားတိုင်းသားဒေါ်လာရင်းအားစုအလုံးကိုလည်းတန်းတူအခွင့်အရေးပေးရမှာဖြစ်တယ်တဲ့အခုပြန်လဲဖွဲ့စည်းလိုက်တဲ့တပ်မတော်ကမျိုးသားတပ်မတော်တစ်ခုဖြစ်တာကြောင့်တိုင်းသားလူမျိုးစုတစ်ခုအတွက်ပဲဖြစ်ဖြစ်နိုင်ငံရေးပါတီတစ်ခုအတွက်ပဲဖြစ်ဖြစ်ဒီတပ်ဘလော့ကမဖြစ်သင့်ဘူးလို့သူကဒါတတိယအချက်အနေနဲ့သူကပြောပါတယ်နိုင်ငံရေးပါတီတစ်ခုအတွက်တပ်ဘလော့ဖြစ်သွားလို့ရှိရင်တော့မြန်မာနိုင်ငံအတွက်ကောင်းမှာမဟုတ်ဘူးဆိုပြီးဗိုလ်ချုပ်ကြီးစလင်းကမြန်မာကိုယ်စားလှယ်အဖွဲ့ကိုတတိပေးခဲ့တယ်ပေါ့နော်ဆိုတော့ဒီပြောဆိုချက်တွေနဲ့ပတ်သက်ပြီးဘိုးကြီးဘလို့များထင်မြင်ပါလဲခင်ဗျ
ဟုတ်ကဲ့ပါတီတစ်ခုရဲ့တက်မတော်ဖြစ်လို့ရှိရင်မကောင်းဘူးဆိုတာကတော့လက်ခံတယ်လက်ခံတယ်ဆိုတော့ကိုယ်တိုင်ကိုကြုံခဲ့ရတာဗာလို့ဆိုလို့ရှိရင်ကိုယ်တော်လို့ရှိတဲ့ဒီစက္ကစအခုစစ်ကောင်စီတက်ကကြတော့စံခိုင်ပေါ်စီတော်စုဟိုချက်ဖို့ပေါ့နော်စံခိုင်နဲ့ဖုန်ချိုးရေးပါတီရဲ့စက်လို့ဖြစ်နေတယ်ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်ကိုယ်တိုင်ကြုံခဲ့တာကဒီတက်တဲမှာမဲပေးရလို့ရှိရင်ဒီ NLD ပါတီနဲ့ဖြစ်ဖြစ်တခြားပါတီကဘာမှပြီးလို့မရဘူးဒီစံခိုင်ပါတီကိုပဲပေးရမယ်ဆိုပြီးတော့မှဖိအားပေးထားရတာပေါ့နော
်ဟုတ်ကဲ့
အဲ့လိုဆိုတော့ကြတော့ဒီအစံခိုင်ကြီးပဲစံခိုင်ရလည်းတတ်မတော်ပဲဆိုတဲ့ပုံစံဒါကျွန်တော်အတွေ့အကြုံရပါဘူးကျွန်တော်မွေးလာတဲ့ကာလတစ်ချောင်းဒီစံခိုင်ကြီးပါတီကစစ်တပ်နဲ့ဘာမှခွဲခြားလို့မရဘူးပေါ့အရင်ကတော့ကျွန်တော်မမီလိုက်တဲ့ခေတ်ဆိုလို့ရှိရင်တော့မဆလာပါတီရှိရှိမယ်အဆပါလာပါတီရှိရှိမယ်အဲ့ဒီရဲ့ဟိုလက်ကင်တုံးသဘောမျိုးပဲစစ်တပ်ကတောက်လျှောက်ရှိနေခဲ့တဲ့သဘောမျိုးဖြစ်မယ်အဲ့ဒါကြောင့်လည်းမြန်မာနိုင်ငံကအခုအစီအိုနဲ့လည်းမထူနိုင်တဲ့ပုံစံမျိုးနဲ့လာခဲ့တာပေါ့နော်ဒါကိုဘူဂျိုရှိစလင်းပြောတာတော်တော်မှန်ခဲ့တယ်လို့ပြောရမှာပါအခုလက်ရှိလည်းဒီ
ဒီတော့လည်းရေးတွေကနိုင်ငံရေးနဲ့စကြတာအကြီးပဲပေါ့နော်ကျွန်တော်တို့မှာအင်္ဂလိပ်ကိုတော်လာတဲ့ခါမှာလည်းဒါနိုင်ငံရေးနဲ့စတာအဲ့ဒီနိုင်ငံရေးကနေမှာလည်းတစ်ကိုင်တပ်ဖွဲ့ဖြစ်နေကျွန်တော်တို့ကကြောင်းရတာဘူးဆိုတော့နိုင်ငံရေးစံနဲ့တက်နဲ့စစ်သားစံနဲ့တက်ဘာတွေများကွာပါတယ်လဲခင်ဗျ
ဒီတော့လည်းရေးတွေကနိုင်ငံရေးနဲ့စကြတာအကြီးပဲပေါ့နော်ကျွန်တော်တို့မှာအင်္ဂလိပ်ကိုတော်လာတဲ့ခါမှာလည်းဒါနိုင်ငံရေးနဲ့စတာအဲ့ဒီနိုင်ငံရေးကနေမှာလက်နက်ကင်တပ်ဖွဲ့ဖြစ်နေကျွန်တော်တို့ကကြောင်းရတာဘူးဆိုတော့နိုင်ငံရေးစံနဲ့တက်နဲ့စစ်သားစံနဲ့တက်ဘာတွေများကွာပါတယ်လဲခင်ဗျဟုတ်ကဲ့နိုင်ငံရေးစံနဲ့တက်ဆိုလို့ရှိရင်တော့ဒီအခုစကားစတာတက်ကနိုင်ငံရေးပါတီနဲ့လု
to nanya ini sana dah pungsan bo. Hai pungsan tu kuku, di nanya ini sana sana, sekitar sana dah sura teku jono. Boleh ada kuku yang jom bersih no. Jauh jauh dah bo, jauh jauh dah jom ni jom ah, sampai jauh jauh dah, jom ni macam. Jom jauh jauh dah kerja dia lor. Adik aku kongsan bo, di kongsan kuku ni gua di. ยังมาตั้งยูจัดแต่นั่นยูสันนิจการนี่ยังมาสิ่งที่สันนิจการกูจ้องจีนเลยสิสิบหกตัวเลยเออที่ก็กองส่งเดียวอันนี้จ้องจีนเลยกองส่งเดียวสี่ยามเลยที่รู้สิ่งเอ็งแค่นอตคู่อาจารย์รอสิงคโปร์เช็คกันนอตคู่อาจารย์รอโอ้ชอบทักปั้นหูก็เป็นสิ่งที่ตัดคู่ที่ทำมาสิ่งที่เล่นได้แต่สิ่งที่ยามเลยที่รู้สิ่งล่าสัตว์ที่ยามเลยที่รู้สิ่งยงลงงานเลยตัวทักปั้นเลยอันนี้ให้รู้อาจารย์ไอ้ทักปั้นหูตัวอาจารย์ ตัวเด็กอันตัวแต่เกี่ยวว่าประมาณนั้นลุงว่าอันนี้ที่จะทบทวนหัวตัวคุณลุงอยู่จุดนั้นรู้จุดที่ดูรู้สิอาทุกข์แค่ไม่รู้มาที่ไหนไม่ตอนไหนลุงนี่จะปงจะมีทุกข์ปูไม่รู้มาสามเดือนปูไม่รู้มาเนี่ยจะทบทวนอาจจะอาสิ่งก็จะตะคุบขึ้นเลยแล้วเนาะที่รู้สิ่งก็แก้หุ่นเสร็จเลยลุงว่าสิ่งก็จะตะคุบขึ้นเลยแล้วพอจังเลยสิรู้สิ่งที่ที่มุกฤษีเสร็จตัวลุงยาว แต่กูจะรู้เลยเรื่องที่แต่ไม่เนี่ยเลยเปิดไปออกมากูแค่อุ้งเท้าใหญ่เลยตัวเจ้าที่มุกฤษีตัวใต้นี่เลยที่ตอนนั้นยี่สิบปีอ่ะไม่เป็นไรหรอกลุงว่าแต่ยาวเท่าไหร่สิอ่ะที่ยาวเท่าไหร่เลยไม่รู้อ่ะไม่เห็นเลยสนิทไอ้ตะคู่วะเนาะแต่แกจะตัดแต่ยาวอันนี้เนี่ยที่สนิทเท่าหัวกูสุดสิ่งตัวเราแค่แค่เลยไอ้ลูกเสือตัดชิ้นที่ใช้ได้ดีกว่าแกยืนหัวกูจะมา sabi di tong ko sa lusin. Ayan kay kaya. Pagyan na sa lusin. Ayan doon na ang kaya doon na ang iya bo. ไม่ทั่วชินน่ะใช่เลยคือรู้สึกที่สตาร์ทเดียวเกิดขึ้นขึ้นได้ในเช่นตัวจําไม่รู้สึกทุกได้ชินนี่มาเลยอย่างไอ้แค่จองอ่ะสตาร์สู่ซ้อมกูป่ะเนาะอะไรก็จะเช่คือรู้สึกเออที่อุชุกกเกหูสนิอย่างที่จองจ้ะแล้วแค่ๆเลยแต่ตาเนี่ยสตาร์ไม่รู้มาตีจอมาขึ้นจ้ะแล้วรู้สึกจ้ะรู้สึกดีกเกเลยสนิกูตีได้ชินน่ะกเกเลยสนิเนี่ยอุชุกได้สนิเนี่ยคือรู้สึกก้องซ้อมไอ้ตรงเช่ป่ะ
ตาลงว่าสิ่งก็ใช่ที่ที่มามาเว้ยอะไรหรอนอกสมัยก็เลยป่ะนี่มาสิตักกูนายงานนี่ก็นี่มาลาทั่วผู้ป่ะเนาะตาบ่อีได้จ้างมาตองสู่ดันนี่เราบ่มีเมียๆลาเลยเนาะอันนี้โตตองสู่ที่ผิดล่ะบ่สู่รู้สิบ่รู้นายงานนี้ปะวินญีမျိုးโลแม่โลเมียบ่อีทีมาเลยครับเนี่ยเออเราနိုင်ငံนี้เนี่ยปะเตะรู้สิเนาะอย่างนี้โหไม่จ้วนจริงบ่เนาะแต่แม้ละชื่อเมื่อสู่รู้สิเนาะ
နိုင်ငံကြီးနဲ့ဒီစစ်တပ်နဲ့ဘုရားကျင်းကွာနေတဲ့စနစ်မျိုးပေါ့ဆိုစစ်တပ်ရဲ့အပေါ်မှာသူ့တဲ့အာဏာကြီးတဲ့အဖွဲ့အစည်းတစ်ခုခုရှိတဲ့စနစ်မျိုးဆိုလို့ရှိရင်တော့ပူတော့ကောင်းလိမ့်မယ်ဆိုလို့ရှိရင်တော့ဘိုးကြီးကျေးဇူးအများကြီးတင်ပါတယ်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးအများကြီးတင်ပါတယ်ဟုတ်ကဲ့အခုဆွေးနွေးသွားတူကတော့ညီမတပ်မလို့ကနေစီဒီအမ်နဲ့
ဒါကတော့ဦးတင်မောင်တန်းအပစင်တင်ပြတဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဒီတစ်ပတ်မှာနိုင်ငံရေးမဆန်တဲ့တပ်မတော်တရားအဖြစ်ပြောင်းလဲရေးကိစ္စအတွက် CDM စစ်သားဗိုလ်ကြီးထွန်းမြတ်အောင်နဲ့အတူဦးတင်မောင်တန်းတို့ကဆွေးနွေးဆက်သွယ်ဆွေးနွေးတင်ပြခဲ့တာဖြစ်ပါတယ် VOE ရဲ့တင်းငင်တွေနဲ့မနေ့ဖဲရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်တို့ရဲ့ထုတ်လွှင့်ချက်တွေကို website စာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ် VOA website စာမျက်နှာမှာကြည့်ရှုနိုင်ပါတယ်ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းကြည့်ရှုနိုင်ပါတယ်ဒီကနေ့ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့လေယာစီးပွားသတင်းများနဲ့ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုဆက်လက်တင်ပြအောင်မှာဖြစ်တဲ့အတွက်ကြည့်ရှုစောင့်မျှော်နားဆင်နိုင်ပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA American အတန်ရဲ့တနင်္ဂနွေနေ့မနက်ဖြန်အတန်လွှင့်အစီအစဉ်တွေကို line.25kHz 11.13 line.40kHz 11.13 line.58kHz 9.85တို့ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်မှာဖြစ်ပါတယ်။ပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ပြပါမယ်။အာရှရဲ့အင်အားကြီးနိုင်ငံနှစ်ခုဖြစ်တဲ့တရုတ်နဲ့ဂျပန်ရဲ့ခေါင်းဆောင်တွေဟာပဋိပက္ခဖြစ်နေတဲ့ယူကရိန်းနဲ့ရုရှားကိုတစ်ဖက်စီတစ်ပြိုင်တည်းထဲသွားရောက်ခဲ့ကြပါတယ်။ဒီခီးစဉ်တွေနဲ့ပတ်သက်ပြီးအာရှဒေသအတွင်းနဲ့ကမ္ဘာနိုင်ငံရဲ့အခင်းအကျင်းပေါ်ရိုက်ခတ်မှုတွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်။
တရုတ်သမ္မတရှိဂျင်းပင်ဟာမလ20ရက်နေ့တနင်္လာနေ့မှာရုရှားနိုင်ငံကိုရောက်ရှိသွားပြီးအင်ကာနေမှာသမ္မတပူတင်နဲ့တွေ့ဆုံခဲ့ပါတယ်
။我相信在双方共同努力下中俄关系
နှစ်နိုင်ငံပူးပေါင်းဆောင်ရွက်ခြင်းအဖြစ်တရုတ်နဲ့ရုရှားရဲ့ဆက်ဆံရေးဟာပုံမခိုင်မာသည်ထက်ခိုင်မာအားကောင်းလာမှာပါ။ရုရှားတရုတ်ဆက်ဆံရေးနဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေကိုခေတ်သစ်မှာဒီထက်ပုံမဖွံ့ဖြိုးတိုးတက်လာဖို့ဆန္ဒပြုပါတယ်
ယူကရိန်းကိုကျူးကျော်တဲ့အတွက်သမ္မတပူတင်နဲ့ရုရှားကိုအမေရိကန်ဥဆောင်တဲ့အနောက်တိုင်းမဟာမိတ်တွေကဒဏ်ခတ်အရေးယူတာတွေပြုလုပ်ထားတဲ့အတွက်ရုရှားဟာအထူးကြံနေချိန်မှာတရုတ်ကမဟာဗျူဟာမြောက်မဟာမိတ်အဖြစ်ပြသလိုက်တယ်လို့ဖြစ်သွားပါတယ်။တရုတ်သမ္မတရှီကျင်းပင်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့နှစ်ဦးစလုံးနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ဆွေးနွေးသဘောတူခဲ့ကြပြီးကမ္ဘာအခင်းအကျင်းအသစ်တစ်ခုပေါ်ပေါက်လာအောင်ဖန်တီးမယ်လို့ပြောဆိုခဲ့ကြပါတယ်။တရုတ်ကယူကရိန်း၊ရုရှားငြိမ်းချမ်းရေးအတွက်ဂျာဝင်ဆောင်ရွက်မယ်လို့ပြောဆိုထားပြီး အချက်၁၂ချက်ပါငြိမ်းချမ်းရေးအစီအစဉ်ကိုတင်ပြထားပါတယ်အဲ့ဒီအထဲမှာအထုပ်အခြားအာဏာကိုလေးစားလိုက်နာဖို့ဆိုတဲ့အချက်လည်းပါဝင်ပါတယ်။တမရောက်ပူတင်ကတော့တရုတ်ရဲ့အစီအစဉ်ကိုအခြေခံအချက်အဖြစ်အသုံးပြုကောင်းပြုနိုင်မယ်လို့ပြောဆိုခဲ့ပေမဲ့ငြိမ်းချမ်းရေးအတွက်ယူကရိန်းနဲ့အနောက်နိုင်ငံတွေကအဆင်သင့်မဖြစ်သေးဘူးလို့ပြောဆိုခဲ့ပါတယ်။တမရောက်ရှီကျင်းဖင်ရဲ့၃ရက်ကြာရုရှားခရီးစဉ်အတွင်းယူကရိန်းကိစ္စအပေါ်ပေါ်ပေါ်ထင်ထင်ပြောဆိုဆွေးနွေးတာမရှိပါဘူး။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့ရုရှားကိုဘလို့နီလန်းနဲ့မဆိုထောက်ခံအားပေးတဲ့ဆိုရင်အမေရိကန်ရဲ့အကျိုးစီးပွားကိုစန့်ကျင်တာပဲဖြစ်တယ်လို့မတ်လ22ရက်ဗုဒ္ဓဟူးနေ့ကတရုတ်ရုရှားဆက်ဆံရေးနဲ့ပတ်သက်တဲ့လွှတ်တော်ဌာနဝဲမှာပြောဆိုခဲ့ပါတယ
် I think their diplomatic support their political support and to some extent
သူရဲ့ရုရှားအပေါ်တန်တမာရေးဆိုင်ရာထောက်ခံအားပေးမှုနိုင်ငံရေးအရာထောက်ခံအားပေးမှုအတိုင်းအတာတစ်ခုအထိရုပ်ဝတ္ထုပိုင်းဆိုင်ရာထောက်ပံ့မှုတွေဟာယူကရိန်းစစ်ပွဲကိုအဆုံးသတ်နိုင်ဖို့အမေရိကန်လှုပ်ဆောင်နေတာတွေကိုစန့်ကျင်တာပဲဖြစ်တယ်လို့ကျွန်တော်ထင်ပါတယ
်အခုချိန်အထိတော့တရုတ်ကရုရှားကိုစစ်လက်နက်ပစ္စည်းထောက်ပံ့တာမရှိသေးဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးကဒီဌာနပွဲမှာပြောဆိုခဲ့ပါတယ်တရုတ်သမ္မတရှီကျင်းဖင်ရဲ့ရုရှားခီးစဉ်နဲ့ပတ်သက်ပြီးပိုလန်ဝန်ကြီးချုပ်မတာဥရှ်မော်ရော်ဗီယက်စကီကတော့
Наша края лежан по
တရုတ်ရုရှားမဟာမိတ်ပြုမှုဟာအန္တရာယ်ရှိတယ်လို့ပိုလန်မှာရောက်ရှိနေတဲ့ဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံအပြီးမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်အမေရိကန်ဥဆောင်တဲ့အနောက်တိုင်းနိုင်ငံတွေကတစ်ဖက်တရုတ်ရုရှားနဲ့သူတို့ကိုထောက်ခံတဲ့နိုင်ငံတွေကတစ်ဖက်တိတိတသာကွဲပြားလာပါတယ်။ယူကရိန်းကိစ္စကိုအခြေခံပြီးအမေရိကန်ကလည်းနိုင်ငံပေါင်း50ကျော်ကိုစုစည်းထားပါတယ်။အခုတရုတ်သမ္မတရဲ့ခရီးစဉ်ဟာကမ္ဘာနှစ်ချမ်းကွဲပြားမှုကိုပုံမပေါ်လွင်စေပြီးစီအေခစ်ကလို့ကမ္ဘာအင်အားစုနှစ်ခုအားပြိုင်တဲ့ခစ်ကိုပြန်ရောက်လာတယ်လို့သုံးသပ်တာတွေလည်းရှိပါတယ်။ဒါပေမဲ့လည်းအရင်စီအေခစ်တုန်းကရုရှားကအဓိကဖြစ်ခဲ့ပေမဲ့ဒီကနေ့စီအေခစ်မှာတရုတ်ကအဓိကအင်အားကြီးနိုင်ငံအဖြစ်ပါဝင်လာပါတယ်။လက်ရှိတရုတ်ရဲ့စီးပွားရေးဟာရုရှားထက်ဆယ်စားလောက်ကြီးပါတယ်။2022ခုနှစ်အတွင်းတရုတ်ရဲ့ GDP ဟာ18 trillion ကျော်ရှိပြီးရုရှားက1 trillion ကျော်ပဲရှိပါတယ်။အခုလိုအချိန်မှာပဲဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါဟာလည်းယူကရိန်းကိုရောက်ရှိသွားပြီးမတ်လ22ရက်နေ့အင်ကာနေမှာယူကရိန်းသမ္မတဇာလင်စကီနဲ့တွေ့ဆုံခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ဟာစစ်ပွဲအတွင်းကြာဆုံးသွားတဲ့ယူကရိန်းစစ်သားတွေရဲ့ဂူဘိမှန်ကိုတွားရောက်အလေးပြုခဲ့သလိုရုရှားကျူးကျော်မှုအတွင်းအရက်သားတွေကိုအစုလိုက်အပြုံလိုက်အသတ်ခံခဲ့ရတဲ့ဘူချာမြို့ကိုလည်းတွားရောက်ခဲ့ပါတယ
်။ရုရှားရဲ့ယူကရိန်းနဲ့ဆင်ပြေကွာ国際秩序の根幹
ယူကရိန်းကိုကျူးကျော်တဲ့ရုရှားစစ်ပွဲဟာစီးနင်းဥပဒေနဲ့အညီတည်ရှိနေတဲ့နိုင်ငံတကာအခင်းကျင်းရဲ့အခြေခံအုတ်မြစ်တွေကိုလှုပ်ခါဖျက်ဆီးလိုက်တဲ့ရန်လိုကျူးကျော်မှုဖြစ်တယ်ဆိုတာကိုဒီကနေ့ကျွန်တော်ကီယက်နဲ့ဘူချာကိုတွားရောက်ပြီးနောက်အသေးချာခန်းစားတည်ရှိလိုက်ရပါတယ်ရုရှားကျူးကျော်မှုရဲ့ကြေကွဲဝန်ထမ်းစရာအဖြစ်အပျက်တွေကိုကျွန်တော်ကိုယ်တိုင်တွေ့မြင်ခဲ့ရပါတယ
်။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါရဲ့ယူကရိန်းခီးစဉ်ဟာရုရှားယူကရိန်းပဋိပက္ခအတွင်ဂျပန်ဟာအမေရိကန်ဥဆောင်တဲ့နေတိုးနဲ့အနောက်တိုင်းမဟာမိတ်တွေနဲ့အခိုင်အမာရပ်တည်တယ်ဆိုတာကိုဖော်ပြလိုက်တာပဲဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းကတရုတ်ကိုကျူးကျော်သိမ်းပိုက်ခဲ့ဘူးတဲ့ဂျပန်နဲ့တရုတ်အကြားတမိုင်းဆိုင်ရာနာကျင်မှုတွေရှိနေတဲ့အပြင်လက်ရှိမှာအရှေ့တရုတ်ပင်လယ်ပြင်တွေကဂျပန်အခေါ်ဆန်ကာကုတရုတ်ခေါ်ဒိုင်အိုယူကျွန်းတွေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတရုတ်နဲ့ဂျပန်အကြားတင်းမာမှုတွေရှိနေပါတယ်ဆန်ကာကုကျွန်းတွေဟာထိုင်ဝမ်နဲ့မိုင်220ကျော်လောက်ပဲဝေးပါတယ်2010ခုနှစ်မှာတရုတ်ဟာဂျပန်နိုင်ငံကိုစီးပွားရေးအရာကျော်တက်ခဲ့ပြီးအမေရိကန်ပြီးရင်စီးပွားရေးဒုတိယအင်အားအကြီးဆုံးနိုင်ငံဖြစ်လာခဲ့ပါတယ်အခုအခါရုရှားနဲ့ယူကရိန်းပဋိပက္ခမှာအာရှကအင်အားကြီးတရုတ်နဲ့ဂျပန်တို့ဟာတပက်စီကနေပါဝင်နေပြီးရုရှားယူကရိန်းပဋိပက္ခကြောင့်အာရှအင်အားကြီးနိုင်ငံနှစ်ခုအကြားကွဲလွဲမှုတွေပုံမပြင်းထန်လာမလားဆိုတာကိုအကဲခတ်တွေကတော့စိုးရိမ်မကင်းဖြစ်နေကြောင်းဒီတပက်အာရှနိုင်ငံရဲ့အစီအစဉ်မှာထင်ကြလိုက်ရပါတယ်။အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ပြပါအောင်မယ်။မြန်မာနဲ့တရုတ်နယ်ဇက်ဂိတ်တွေပြန်ဖွင့်ပေးလိုက်ပေမဲ့ကုန်ကားတွေပဲဝင်ရောက်ခွင့်ပြုပြီးလူတွေကိုဝင်ွေမပြုသေးသလိုတရုတ်ဘက်ကကုန်တွေလည်းတည်လာလို့မရသေးပါဘူးဒီလိုတပတ်အတွင်းကုန်သွယ်ရေးနဲ့လေယာကဏ္ဍအစီအခြေအနေတွေကို Farmer Time Media ကစူးစိတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာပါလေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုအုပ်ကာနဲ့တူကျမနန်းလောင်လျမ်းတို့ကတင်ဆက်ပေးသွားပါမယ်ရှင
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်တဲ့သတင်းတွေထဲမှာတရုတ်နယ်စပ်ဂိတ်တွေပြန်ဖွင့်ပေမဲ့လူထွက်ခွင့်မရသေးလို့အခက်တွေ့နေတဲ့သတင်းနဲ့ဆက်ကြပါမယ်မြန်မာတရုတ်နယ်စပ်မူဆယ်ခရိုင်တွေကပန်းဆိုင်ကျူကုတ်ဝမ်တိန်နယ်စပ်ဂိတ်တွေကိုမတ်လ20ရက်နေ့ကတရုတ်ဝင်ပြန်လည်ဖွင့်ပေးလိုက်ပေမဲ့တရုတ်အာဏာပိုင်တွေကမြန်မာဘက်ခြမ်းကကုန်ကားတွေကိုသာဝင်ထွက်ခွင့်ပြုထားတာပါဒါပေမဲ့နှစ်နိုင်ငံလူဝင်ထွက်သွားလာခွင့်နဲ့ကုန်ကူးတန်းရောင်းဝယ်ခွင့်ကိုကန့်သတ်ထားတာကြောင့်အခက်တွေ့နေတယ်လို့မူဆယ်နယ်စပ်ကုန်တွေတွေကဆိုပါတယ်လက်ရှိမှာတရုတ်ဘက်ကနယ်စပ်ဂိတ်တွေကနေတရုတ်ဘက်ကိုမြန်မာကတည်သီးမျိုးစုံနဲ့ကြံကို12ဘင်းက6ဘင်းကတွဲကားတွေနဲ့တင်သွင်းခွင့်ပြုထားပေမဲ့တရုတ်ဘက်ကနေကုန်ပစ္စည်းပြန်လည်တင်သွင်းခွင့်မပြုသေးတာပါဒါကြောင့်ကုန်ကားတွေကတရုတ်ဘက်ကနေကုန်တွေတွေခေါ်ခါလီကုန်လွတ်နေတာမြန်မာဘက်ခြမ်းကိုပြန်ဝင်လာရတာဖြစ်လို့တွက်ချိတ်ကိုင်းမှုနေပါတယ်လို့လည်းအမည်မဖော်လိုတဲ့နယ်စပ်ပုတ်ကုန်လုပ်ငန်းရှင်တို့ကပြောပါတယ်။ပန်းဆိုင်ကျူကုတ်ဝမ်တိန်နယ်စပ်ဂိတ်ကိုပြီးခဲ့တဲ့2021ခုနှစ်ဇူလိုင်လကတည်းကတရုတ်ဘက်ကရာကတ်သတ်မရှိပိတ်ထားခဲ့တာပါ။အဲ့ဒီနယ်စပ်ဂိတ်ကိုတရုတ်ဘက်ကယခုနှစ်မတ်လ10ရက်နေ့မှာပြန်လည်ဖွင့်လှစ်ခဲ့ပေမဲ့မြန်မာဘက်ခြမ်းကအဆင်သင့်မဖြစ်သေးတဲ့အတွက်မတ်လ20ရက်ကမှတရားဝင်ဖွင့်လှစ်နိုင်ခဲ့တာဖြစ်ပါတယ်။ဝမ်တိန်နယ်စပ်ဂိတ်ကိုတရုတ်ဘက်ကမပိတ်ခင်ကလူဝင်ထွက်ခွင့်ရရှိသလိုမြန်မာဘက်ကလေယာဉ်ထွက်ကုန်နဲ့ရေထွက်ကုန်ပစ္စည်းတွေကိုအဓိကထားတင်ပို့ခဲ့တာပါတရုတ်ဘက်ကတော့မြန်မာဘက်ခြမ်းကိုဆောက်လုပ်ရေးပစ္စည်း၊ဆေးဝါး၊စားတောက်ကုန်၊လျှင်စစ်ပစ္စည်းနဲ့အလားကုန်ပစ္စည်းတွေကိုတင်သွင်းခဲ့တာဖြစ်ပါတယ
်မြန်မာထောပတ်တီကိုထိုင်းနဲ့တရုတ်ကိုတရားဝင်တင်ပို့ခွင့်ရဖို့ဆွေးနွေးနေပါတယ်မြန်မာထောပတ်တီကိုတရုတ်နဲ့ထိုင်းနိုင်ငံတွေကိုတရားဝင်လမ်းကြောင်းကနေတင်ပို့ခွင့်ရရှိနိုင်မှုတာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေပြုလုပ်နေတယ်လို့မြန်မာနိုင်ငံထောပတ်တီစိုက်ပျိုးထုတ်လုပ်တင်မှုရောင်းချသူများအသင်းကပြောပါရယ်နေဆက်ကနေတရားဝင်ကုန်တွေခွင့်ရရှိမှသာထောပတ်တီဈေးကွက်နဲ့ဈေးကောင်းရရှိမှဖြစ်တယ်လို့ငွေကြေးဆိုင်ရာကိစ္စတွေလည်းစိတ်ချရမှဖြစ်တယ်လို့မြန်မာနိုင်ငံထောပတ်တီစိုက်ပျိုးထုတ်လုပ်တင်မှုရောင်းချသူများအသင်းတွဲဖက်အတွေ့အမှုဦးကျော်စိုးမင်းကဆိုပါရယ်
ကျွန်တော်တို့နှစ်ခုတောင်းဆိုထားပါရယ်တရုတ်နဲ့ထိုင်းကိုတရားဝင်သွားခြင်းနဲ့ပေါ့နော်ဟုတ်ကဲ့တရားဝင်သွားဖို့ကထိုင်းကိုတရားဝင်သွားခြင်းနဲ့ဆိုရင်ကျွန်တော်ထိုင်းနဲ့ထိုင်းဆိုရနဲ့ကျွန်တော်မြန်မာဆိုရနဲ့အဲဒေါ်သူမျိုးလက်မှတ်တွေထိုးပြီးမှပဲကျွန်တော်တရားဝင်သွားလို့ရတယ်။တရားဝင်သွားရင်တော့ကောင်းတဲ့အချက်တွေကတော့ဈေးပို့ရပါတယ်ကွာ။ဒုတိယတစ်ချက်ငွေကြီးစိတ်ချရတဲ့အခမ်းအနားတွေရှိပါတယ်နော်။အဲဒီတော့တရားဝင်သွားရင်ကျွန်တော်တောင်းလို့အများကြီးကျိုးရှိပါဘူး။
တရားဝင်လမ်းကြောင်းကနေပို့မယ်ဆိုရင်တော့မူဝါဒပိုင်းဆိုင်ရာစီမင်းစည်းကမ်းတွေပို့ကုန်ရငွေ65ရာခိုင်နှုန်းကိုဗဟုဘန်တက်မှတ်ဈေးနဲ့လဲလှယ်ရတဲ့စနစ်ယာနှုန်းပြင်ငွေပေးချေရတာတွေလည်းတောင်သူတွေတက်အခက်ခဲဖြစ်ပေါ်စေတာကြောင့်ဖြေလျှော့ပေးဖို့လိုအပ်နေပါတယ်
ကျွန်တော်တို့ဒီစနစ်နဲ့တောင်သူ36ရောက်15000လောက်ကျွန်တော်စိုက်နေပါတယ်ကျွန်တော်ထောပတ်ကြီးရလေကျွန်တော်ခုလက်ရှိစိုက်ထားတဲ့မျိုးတွေက export လုပ်ဖို့ပဲအဓိကထားပြီးပြီးတော့စိုက်တဲ့အတွက်ပြည်ရင်းသားတို့ကဆက်ရတယ်နော်မရှိလေဒီပောက်ကိုပို့နေတာကတော့90ရာလဲနော်ဒီပောက်ကိုပို့တယ်လို့ပြောတော့တဲ့အချိန်မှာ normal trade ကတော့အရင်နေပြီးမှ border trade ကနေကျွန်တော်တို့အများကြီးထွက်ပါတယ်ကြာအဲ normal trade ကတော့မလေးရှားနိုင်ငံကိုကျွန်တော်တင်ပို့ထားတယ်အဲ border trade ကတော့ထိုင်းနိုင်ငံကိုတင်ပို့ထားပါတယ်ကြာ normal trade ကတော့မခိုက်တာအကြောင်းအရာတော့အဲ CNC စီကန်းနေရတရားရခိုင်နှုန်း payment နေရ
65-35 ရေပေါ့တော့အဲ့အိမ်ငွေလည်းနေအောင်လို့ကျွန်တော်မကိုက်ရှင်းဖြစ်ပါရယ်ထောပတ်တီကနှစ်စဉ်ပြပကနေအဝယ်အမှားစားတွေရရှိပေမဲ့စီးမြင့်စီကန်းကန့်တက်ချက်တွေကြောင့်ပမာဏများများမတင်မနိုင်တယ်လို့သွေးအားစုစရိတ်ကြီးမြင့်မှုနဲ့အရေးသွေးပိုက်အခက်အခဲတွေရှိတယ်လို့ထောပတ်တီဈေးကွက်နဲ့ကုန်သွယ်ရေးအကြံပေးလုပ်ကိုင်နေသူတဦးကပြောပါတယ်လက်ရှိပြည်တွင်းဈေးကွက်မှာထောပတ်တီတကီလိုကို7,000ကနေ8,000ကြားတဒံကို3,300ကနေ3,800ကြားပေါင်းစည်းရှိတယ်လို့ကုန်သည်တွေကဆိုပါတယ်လက်ရှိမှာမြမထောပတ်တီကိုနန်ဆက်လမ်းကြောင်းကနေတဆင့်ထိုင်းနိုင်ငံကိုတရားမဝင်တင်ပို့နေရပြီးတရားဒီကိုထောပတ်တီတန်ချိန်3,000ခန့်တင်ပို့နေပါတယ်မလေးရှားဈေးကွက်ကိုတော့လေကြောင်းကနေ MOU စနစ်နဲ့တင်ပို့မှုအနည်းငယ်ရှိပါတယ်တရားမဝင်လမ်းကြောင်းကနေထောပတ်တီတင်ပို့မှုရဲ့အားနည်းချက်ကဈေးကွက်နဲ့ငွေစည်းရေးရှင်းတဲ့အတွက်ပွဲစားတွေအပေါ်အဓိကမှီခိုနေရပြီးတာဝန်ယူမှုတာဝန်ခံမှုအာမခံမှုလည်းမရှိဘူးလို့ကုန်သည်တွေကဆိုပါတယ
်မြန်မာနိုင်ငံဝါသီနဲ့နယ်လာတာကြောင့်ဈေးနှုန်းမြင့်တက်လာနေပါတယ်စားပေါ်ချိန်ကဈေးမရခဲ့တဲ့ချီမင်းရှိဝါသီနိုင်ငံကလက်ရှိပြည်တွင်းမှာလက်ကျန်နေပါလာတဲ့အတွက်ဈေးနှုန်းတွေမြင့်တက်လာတယ်လို့ဝါဆိုင်ပြောတောင်သူနဲ့ကုန်သည်တွေကပြောပါတယ်တောင်သူတွေအနေနဲ့ချီမင်းရှိဝါကိုရာနှုန်းပြည့်ရိတ်သိမ်းထားပြီးဖြစ်တဲ့လက်ရှိဈေးကွက်မှာဝါကြီးမျိုးစားတွေသာကျန်ရှိတော့တာကြောင့်လက်ကျန်နေပါလာပြီးအဝယ်လိုက်လာတာပါယခုနှစ်အစောပိုင်းကဝါဈေးကရော့ကျနေပေမဲ့လက်ရှိမှာတော့ပြီးခဲ့တဲ့နှစ်ကဈေးကိုမှီလာတယ်လို့မန္တလေးမြို့ကဝါလုပ်ငန်းရှင်ကိုမင်းစုကပြောပါတယ် ဝါဒီနဲ့နှိုင်းနှိုင်းထွက်ချိန်ကဝါတပိဒါကို2900အကျပ်အောက်ဈေးဒါရရှိခဲ့ပြီးလက်ရှိမှာတော့ဝါတပိဒါကိုအရေးသွေးပုံမူတည်ပြီး3000တရာကနေ3500အကျပ်ဈေးရရှိနေပါတယ်ဒေတာတစ်ခုနဲ့တစ်ခုမှာတော့ဈေးနှုန်းတွေကွာခြားနိုင်တယ်လို့ကိုမင်းဆိုကဆိုပါတယ် ဝါကိုနှစ်စဉ်မေလာမှာနှမ်းတဲ့တွဲဖက်ပြီးဂျာညက်ဆိုင်ပြောကြတာဖြစ်ပါတယ်။ဆိုင်ပြိုးကြီးကရောကြမှုနဲ့တူရာသီဥတုဖောက်ပြန်မှုကြောင့်ဝါအထွတ်နှုန်းကတော့ရောကြနေတယ်လို့အောင်လံမျိုးနယ်ကဝါကုန်တဲ့ဥအောင်မိုးကပြောပါတယ်။လက်ရှိမှာဝါကိုတရုတ်နိုင်ငံကိုအဓိကတင်ဖို့နေတာဖြစ်ပါတယ်။2014နှစ်မတိုင်ခင်ကဝါတပိဒါကို3900အထက်ဈေးရရှိခဲ့တယ်လို့တောင်သူတွေကပြောဆိုထားပါတယ်။ဒါကတော့လ
ရှိပြီးအစုလိုက်ပြောင်းလိုက်တည်ဆုံရတာဟာတဘာဝပတ်ဝန်းကျင်ပြောင်းလဲမှုအကျိုးဆက်ကြောင့်ဖြစ်တယ်လို့အာဏာပိုင်တွေကခန့်မှန်းထားပါတယ်နိုင်ငံရဲ့ဒုတိယအရှိဆုံးဒါလင်းမြစ်ထဲမှာပြီးခဲ့တဲ့နေ့ကုန်ပိုင်းကလည်း9ကောင်ရီတန်းလောက်တည်ဆုံခဲ့ရပါသေးတယ်ဟူရူရာစီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကပြောပြထားပါတယ်
ဩစတြေးလျနိုင်ငံမြို့တော်ဆစ်ဒနီရဲ့အနောက်ဘက်မိုင်600ကျော်အကွာလောက်မှာရှိတဲ့မန်နန်ဒီမြို့အနီးဖြတ်တန်းစီးဆင်းနေတဲ့ဩစတြေးလျရဲ့ဒုတိယအရှိဆုံး Darling River မြစ်ထဲမှာတန်းနဲ့ချီတဲ့ငါးရီတိတ်ဆုံးနေတာကို March 19ရက်နေ့ကတွေ့ရှိခဲ့တာပါမန်နန်ဒီဒေသမြေယာကောင်စီပြောခွင့်ရသူလည်းဖြစ်ဌာနေတိုင်းရင်းသူတဦးလည်းဖြစ်တဲ့ Michelle Kelly ကအခုလိုပြောပါတယ်
Just know that the level of depression you know the cultural
မိုးကောင်ရေရှားမှုနဲ့ခြုံရတဲ့အခါနောက်ပြီးဒီလောက်အတိုင်းအတာနဲ့ငါးတွေတည်ဆုံရတာမျိုးခြုံရတိုင်းကျမတို့ဌာနေတိုင်းရင်းသားတွေတိတ်ကိုစိတ်တက်ကြသွားတတ်ကြပါတယ်ယဉ်ကျေးမှုအရာလည်းတိတ်ကိုထိခိုက်စေပါတယ်မျောလင့်ချက်တွေလုံးဝပြတ်သုံးသွားတာမျိုးပါခုလိုငါးရီတေးဆုံးရတာကိုဘယ်သူမှတာဝန်မယူကျင်ကြပါဘူးကျမတို့အားလုံးကတော့ရေစည်းရေလာကောင်းပေးတန့်ရှင်းတဲ့မြေတစင်းကိုပဲလိုချင်ကြတာပါ
2018နဲ့2019ခုနှစ်တုန်းကလည်းနေ့အပူချိန်နဲ့ရုတ်တရက်ပြောင်းသွားခရကအဆပြုပြီးတော့ရေစည်းရေလာမကောင်းတာရေအီအသွေးတွေကျဆင်းသွားတာတွေကြောင့်ပဲဒီ area မှာငါးအကောင်ရေသတန်းလောက်အခုလိုတေးဆုံးခရဖူပါတယ်ငါးရီတေးဆုံးရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးဖို့ငါးလုံးကအရာရှိတွေတွားရောက်စစ်ဆေးခဲ့တယ်လို့လည်းဩစတြေးလျ ABC ရုပ်သံကပြောပါတယ်ဥသူရာသီဖောက်ပြန်မှုအကျိုးဆက်အဖြစ်နေ့အပူချိန်တွေတက်လိုက်ကျလိုက်နဲ့ရာသီဥသူမမှန်တဲ့အတွက်ငါးရီထပ်ပြီးတော့တည်ဆုံနိုင်သေးတယ်လို့လည်းအာဏာပိုင်တွေကသတိပေးထားတာပါ New South Wales ပြည်နယ်ရဲဌာနလက်ထောက်ကော်မရှင်နာမင်းကြီး Brett Greenthree ကတော့မြို့နယ်ပြည်သူတွေရေကောင်းရေတန်းရရှိရေးဦးစားပေးလုပ်ကိုင်နေရတယ်လို့ပြောပါတယ
် This is unprecedented in terms of the millions of fish that have died
သူတဘာဝအတိုင်းဖြစ်လာတဲ့ရေထဲအောက်ဆီဂျင်ဓာတ်တွေကျဆင်းသွားစေတတ်တဲ့ hypoxic like water ဖြစ်ရကြောင်းငါးတွေတန်းတဲ့ချီတိတ်ဆုံးသွားရတာဖြစ်ပါတယ်အခုလိုဖြစ်ရမျိုးကကြိုတင်ခံမှန်းလို့ရတာမျိုးမဟုတ်ပါဘူ
းဩစတြေးလျမှာလက်တလောအကြီးအကျယ်ရေကြီးရရှာမှုဖြစ်ပြီးနောက်ဆက်တွဲရာသီဥတုကပါပူပြင်းခြောက်တွေ့လာတဲ့အတွက်ငါးတွေတည်ရတာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ရေထဲကအောက်ဆီဂျင်ဓာတ်ပါဝင်မှုနှုန်းနှဲသွားတဲ့အတွက်ငါးတွေအပေါ်အာဏာရှိနေသေးတယ်လို့လည်းပြည်내သဘာဝပတ်ဝန်းကျင်ရာဝန်ကြီးဌာနက Twitter ဆက်မျက်နှာမှာရေးသားခဲ့တာပါမြစ်ထဲမှာငါးတွေတွေအခုလိုစုပုံနေတာကြောင့်ဘေးပတ်ဝန်းကျင်မှာလည်းအနှက်အသက်ဆိုးတွေဖုံးလွှမ်းနေတာပါ Osfish Fishing သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကအခုလိုပြောပါတယ်
It's a tale of two stories now. There's no flow and the quality looks bad.
You remember season nine and ye yee twee le chi ya da taik so la ba de. Anan tet twee le taik so ba de. Ye de ma nga a shin ni mya shi ni ma la so wi jano lo sha ni ja da ba. Da ba me myo lin che de taik me shi ba au.
Nyin ye re ko a mi pyu ni ya de data khan ni ko le ana bai ni ga taw thong ye re lat da lo thauk pan pe ni ya da ba. Nyin ye ye a yee twee ko le a set ma pyat si si ni ba de lo taw won shi twee ga pyo ba de.
It does mean that those populations may not rebound.
Nga re ga di nong a tai pyan pi lo pauk bwa la ma ma hoh ba u. Naw pi lo di lo be tin twa de tharaw ri ni ya ma a sa thu win la de te cha myo sait twee ga le a man ta ke shi ba de. Da so yin no data yin nga myo sait twee pyan pi lo pauk bwa aw lo phu khat khe twa si ba de.
ပြီးခဲ့တဲ့ February လအနောက်ပိုင်းမှာပဲ Darling River မြစ်ပေါ်ကနေရာတစ်ခုထဲမှာတင်ထောင်တောင်းချီတဲ့ငါးအသေးတွေတွေ့လာခဲ့ရသလို South Australia နဲ့ Victoria ပြည်နယ်ဖက်စီးဆင်းသွားတဲ့မြစ်အောက်ပိုင်းနေရာအတော်များများမှာလည်းငါးအသေးတွေတွေ့နေခဲ့ရတာပါ2018နှစ်ကုန်ပိုင်းနဲ့2019ခုနှစ်အစလောက်တုန်းကတော့မန်နဒင်းဖက်မှာမိုးကောင်ရေရှားမှုစိုးစိုးဝါဖြစ်ခဲ့တော့ကလည်းအီယာမငါးကြီးတွေတေဆုံးခဲ့ရပါတယ်New South Wales ပြည်နယ်စစ်မှုဝန်ကြီးဌာန DPI ရဲ့အဆိုအရအပူလိုင်းဖြတ်နေတဲ့အတွက်ရေထဲကအောက်ဆီဂျင်ဓာတ်တွေနှဲသွားရတာကငါးရက်အခုလိုတည်ဆုံရတာပါ။ပ ူနွေးတဲ့ရေတူတဲ့အောက်ဆီဂျင်ဓာတ်ပါဝင်မှုနည်းနေချိန်မှာပဲအဲ့ဒီကရေနေသက်တော်တွေမှာလည်းအသက်ရှင်သန်ဖို့အောက်ဆီဂျင်တွေပိုမိုလိုအပ်ကြတာပါရေအည်သွေးပြောင်းလဲသွားတာရေတို့ညဉ့်ညံ့တာကူးစက်ရောဂါပိုးကြတာတွေအပြင်လူသားတွေရဲ့လိုရာကြောင့်လဲငါးတွေသေဆုံးသက်ကြတယ်လို့ TPI ကပြောပါတယ်ဒါပေမဲ့လည်းအခုလိုငါးတွေအစုလိုက်အပြုံလိုက်သေဆုံးရတဲ့ဖြစ်ရက်တွေကသဝက်လောက်မှာတော့သေဆုံးရတဲ့အကြောင်းရင်းကိုမသိရဘူးလို့လည်းပြောပါတယ်ကဘာအရရမှာဥသူရာသီဖောက်ပြန်မှုတွေပုံမိုးဆိုးွားလာနေပြီးအပူချိန်လဲဆက်တိုက်တိုးလာနေတဲ့အတွက်ဩစတြေးလျနိုင်ငံတွေမှာလဲအပူလိုင်းကြီးတွေမကြာခဏဖြတ်ပြီးအပူချိန်တွေပိုးပြီးတော့မြင့်တက်လာနေပါတယ်ဥသူရာသီရဲ့ကျွမ်းကျင်ပညာရှင်တွေနဲ့အစိုးရအေဂျင်စီတွေကလဲဩစတြေးလျနိုင်ငံတွင်မိုးတဲထန်စွာရွာသွန်းတာနဲ့နှစ်အပူချိန်တွေဆက်တိုက်တိုးလာတော့မှဖြစ်တဲ့အတွက်အခုလိုငါးတွေတေဆုံးရတာမျိုးတွေမကဘဲတက်ရှိသတ္တဝါတွေအတွက်အနည်းများလာတဲ့တော်မီကြီးတွေလည်းပို့ပြီးတော့လောင်ကျွမ်းလာနိုင်တယ်လို့သတိပေးထားတာဖြစ်ပါတယ်။ကျွန်မနှောင်းလောင်းပ
ါ။ဒါကတော့ဩစတြေးလျနိုင်ငံ New South Wales ပြည်နယ်ကမြစ်တစ်စင်းမှာငါးတွေတန်းနဲ့ချီပြီးသေခဲ့ရတဲ့အကြောင်းနဲ့ပတ်သက်ပြီးဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနှမ်းလောင်ကပြောပြသွားတာဖြစ်ပါတယ်။ VOA ရဲ့တင်းငွေနေနေ့မနေ့ဖက်ရုပ်သံအစီအစဉ်တွေကိုရေဒီယိုရုပ်သံအစီအစဉ်တွေကိုလိုင်းနိုမီတာ25ကီလိုဟတ်ဇ်တင်းနေ113ညလိုင်းနိုမီတာ40ကီလိုဟတ်ဇ်ခွန်လေး13ညလိုင်းနိုမီတာ51ကီလိုဟတ်ဇ်5805တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ဒေါက်ခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်ကတူရကီသမ္မတရက်ဆက်တိုင်အပ်အာဒဝမ်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတနင်္လာနေ့ဒေတာရင်းမှာယူကရိန်းကောက်ပဲတည်နှံတင်ပို့ခွင့်သဘောတူညီချက်ကိုတက်တန်းဆက်ပြီးတိုးမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ Reuters သတင်းမှာဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲယူကရိန်းတပ်တွေဟာတိုက်ပွဲတွေပြင်းထန်နေတဲ့ဘတ်ကွတ်မြို့ကနေရုရှားတပ်တွေကိုတိုက်ထုတ်နေတယ်လို့ယူကရိန်းထိပ်တန်းတပ်မကြီးတဦးဖြစ်တဲ့ဗိုလ်ချုပ်ကြီးဗလာရီဇလူဟာနီကပြောပါတယ်။အဲ့ဒီဒေတာမှာတိုက်ပွဲဝင်နေတဲ့ယူကရိန်းတပ်တွေကိုကျေးဇူးတင်ကြောင်းနဲ့အခြေအနေဟာတည်ငြိမ်စပြုလာနေပြီလို့လဲ Telegram လူမှုမီဒီယာကနေပြောကြားလိုက်တာဖြစ်ပါတယ်။အဲ့ဒီဘတ်ကွတ်မြို့မှာတိုက်ပွဲတွေဖြစ်ပွားနေတာ9လရှိနေပြီဖြစ်ပြီးတော့ Wagner ကြီးစားတပ်ကရုရှားဘက်ကနေကူညီပြီးတော့တိုက်ခိုက်ပေးနေတာဖြစ်ပါတယ်။ရုရှားဟာယူကရိန်းစစ်ပွဲအတွင်း2023 January လကစတင်ခဲ့တဲ့ထွေထွေထိုးစစ်ရဲ့ရလာမတိကျတဲ့အတွက်ခံစစ်ကိုဦးစားပေးတဲ့စစ်စင်ရေးစနစ်ပုံစံကိုပြောင်းလာတယ်လို့ Britain ထောက်လိုင်းဌာနကစနေနေ့မှာပြောကြားခဲ့ပါတယ်။ဒါစင်နဲ့ချီတဲ့လေစည်းရည်ဒုက္ခတွေတွေကိုမြေလဲပင်လဲတွေကမော်ဒန်နိုင်ငံနာကနိုင်ငံတကာရေးပိုင်တဲ့ထဲမှာစနေနေ့မနက်ကတွေ့ရှိပြီးကဲဆဲခဲ့တယ်လို့အရေးပေါ်ကူညီအဖွဲ့ NGO ကနေပြောပါတယ်အပေ40လောက်အရှိရှိတဲ့ဆက်လီတွေမှာလိုက်ပါလာသူ88ယောက်ကိုသူတို့အဖွဲ့ရဲ့ life support အသက်ကယ်လေးလို့နာမည်ပေးထားတဲ့တင်မော့ကနေကဲဆဲခဲ့ရတယ်လို့ပြောပါတယ်ဒီထဲမှာလူကြီးမိဘတွေမပါလာတဲ့ကလေး28ဦးနဲ့အမျိုးသမီး3ဦးလည်းပါဝင်ပါတယ်။သူတို့ဟာအာဖရိကအဆာဟာရဒေသနိုင်ငံတွေကနေဖြစ်ပါတယ်။ကရင်ပြည်နယ်မြောက်ရီဂျုံတိုကောက်ဂရင်းတို့တွေမှာစစ်ကောင်စီတပ်တွေနဲ့တစ်ဖက်မှာကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေပါဝင်တဲ့ပူးပေါင်းတပ်ဖွဲ့တွေကြားစနေနေ့ကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီဘက်ကည10နာရီကနေမနေ့4နာရီအထိမထွက်ရတဲ့ညမထွက်ရအမိန့်ကိုထုတ်ပြန်လိုက်တယ်လို့ဒေတာကန်တူကပြောပါတယ်။မတ်လ25ရက်နေ့မှာစနေနေ့မှာဖြစ်ပွားတဲ့နှစ်ဖက်တိုက်ပွဲတွေအတွင်းမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်မြောက်ရီမဲဆောက်ချစ်ကြီးအမှတ်တရကိုလည်းပိတ်ထားရပါတယ
်။တရင်ချင်းကျုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့အတန်လွင်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Helen Kodian နဲ့ Zina Abdurrahman တို့ဖြစ်ပါတယ် VOE ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပါပြီ VOE ကိုကြည့်ရှုနောက်သောတာရှင်တွေကျေးဇူးထူးတင်ပါတယ်သောတာရှင်များလည်းဘေးအန္တရာယ်ဝေးကွာကြပါစေကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.